Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American Bee Down Zoo Washington DC မြို့တော် VA American တန်ကနေ2019ခုနှစ်နိုဘာလ21ရက်ခြာသာပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီတိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါတယ်ခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်မှာနောက်ထပ်အမေရိကန်အစိုးရရဲ့ရှင်းလင်းမှုကိုစတင်ကြားနာနေပါပြီ။ကြီးလေးတဲ့လူခွေကြီးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအသံဝင်နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထစ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံကို ICJ မှာတရားစွဲဆိုမှုအတွက်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရိုင်ဦးစည်းဆောင်ရွက်မဲ့အဖို့မြန်မာတပ်မတော်က
ဘူရရဲ့တမှုအောင်မှာတပ်မတော်ကရှိရပါလေဒီအစိုးရရဲ့ဒီဟာကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်မှုတွေမှာပူးပေါင်းဆောင်ရွက်ဖို့ပြီးအမြင့်နိုင်ဆောင်ရွက်ဖို့အားလုံးရှိတယ်လို့ပဲတူကန်ပါတယ
်တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကပုံမှုချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ခိုင်မီနဲ့ကြောက်တော်မှာတပ်မတော်ကဖမ်းဆီးလိုက်တဲ့ရွာသား9ယောက်ထဲကတစ်ယောက်ကိုပြန်လည်ပေးလိုက်ပြီးကျန်၄ယောက်ကိုတော့ဆက်လက်ဖမ်းဆီးထားတဲ့အကြောင်းတခါမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ချမ်းမာရဲ့အခြေအနေကြောင့်အစိုးရနဲ့ပါတီတာဝန်တွေကိုခိတ္တရနာထားတဲ့အကြောင်းပါဝင်စီးရီးယားကအမျိုးသမီးကာကွယ်ရေးတပ်စာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်မှာဒီကနေ့မှာတော့အင်ပီရိုအချံပေးရရှိအောင်ဖီယိုနာဟေးရီနဲ့နိုင်ငံခြားရေးဝန်ကြီးဌာနရရှိဒေးဗစ်ဟုန်းစ်တို့ကိုကြားနာမှုတွေစတင်နေပါပြီ။မနေ့ကအင်္ဂါနေ့ကကြားနာပွဲမှာတော့ဒုသမ္မတမိုက်ပင်ဆယ်လက်ထောက်ဖြစ်သူဂျနီဖာဝီလျံစ်အမျိုးသားလူညွန်ရေးကောင်စီရဲ့ယူကရိန်းဆိုင်ရာထိပ်တန်းရရှိဒုဗိုလ်မှူးကြီးအလက်ဇန်ဒါဗင်မန်ယူကရိန်းဆိုင်ရာအမေရိကန်ထူးခြားစေဟောင်းကတ်ဖိုကာနဲ့အမျိုးသားလူညွန်ရေးကောင်စီအစိုးရရရှိအောင်တင်မော်ရီဆန်တို့ထွက်ဆိုခဲ့တာပါ။မနေ့ကကြားနာပွဲအတွင်းမှာတော့အထူးကသက်သေတူဖြစ်တဲ့ဥရောပသမဂ္ဂ EU သမ္မတကြီးဂေါ်ဒန်ဆွန်လန်9နှစ်လောက်ကြာထွက်ဆိုသွားပါတယ်။ EU သမ္မတကြီးထွက်ဆိုပြီးနောက်ပိုင်းမွန်လဲပိုင်းမှာတော့ပြည်ထောင်စစ်ဌာနချုပ်အရာရှိလော်ရာကူပါအစိုးရတန်ရာရှိဒေးဗစ်ဟေးတို့လည်းထွက်ဆိုခဲ့ကြတာပါသမနာကသူ့ရဲ့နိုင်ငံရေးပြန်ပြဲဒုသမတော်ဂျိုးဘိုင်ဒန်ရဲ့တားဖြစ်သူဘုတ်ပေါ်ဝင်ဖြစ်တာဝန်ယူထားတဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကိုယူကရိန်းဆိုရကတရားဝင်စုံစမ်းစစ်ဆေးပေးဖို့နဲ့2016အမေရိကန်သမနာယူကော့ပွဲမှာယူကရိန်းကကြားဝင်ဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ပြောဆိုမှုတွေကိုစုံစမ်းဖို့သမနာထရန့်ကယူကရိန်းပေါ် PR ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အစောပိုင်းလွှတ်တော်မှာတကပိတ်စုံစမ်းရမှာလဲအခုတက်တီ9ရောက်ဆုံးကထွက်ဆိုထားပါတယ်တက်တီ9ရောက်နဲ့3ရောက်ကတော့ဇူလိုင်လ25ရက်နေ့ကသမနာထရန့်နဲ့ယူကရိန်းသမနာဗလာဒီမီယာဇယ်လန်စကီတို့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာကိုယ်တိုင်ရှိနေခဲ့ကြသူတွေလည်းဖြစ်ပါတယ်စုံစမ်းမှုတွေကိုဥဆောင်နေတဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်ကတော့အခုကြားနာမှုတွေကနေသမနာပေါ်အရေးယူနိုင်ရေးလူလူထောက်ခံမှုတွေပိုရလာဖို့မျှော်လင့်နေတာလည်းဖြစ်ပါတယ်
American ပြည်ထောင်စုအတ္တလန္တာမြို့မှာဗုဒ္ဓဦးနေတော်ကကျင်းပတဲ့ Democratic Party တွေသမ္မတလောင်းဖြစ်အရွေးခံဖို့ကြိုးစားသူတွေရဲ့အခြေအတည်စကားရေးလူပွဲမှာသမ္မတ Donald Trump အပေါ်တရားစွဲတင်မတင်ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်သမ္မတ Trump ကသူ့နိုင်ငံရဲ့အကျိုးမြတ်အတွက် Ukraine နိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတဲ့စုံစမ်းမှုအပေါ်ကိုယ်စားလှယ်လောင်းအားလုံးကထောက်ခံကြောင်းတတိတညွတ်ထဲပြောခဲ့ကြပါတယ်ဒီတစ်ခါစကရေလူပွဲမှာတော့ကိုယ်စားလှယ်လောင်းတွေဟာအရင်အခေါက်တွေကလိုပုံကိုရေးပိုင်းထိုးနဲ့ပြောဆိုမှုတွေသိမ့်မလို့ကြတော့ပဲသူတို့ထောက်ခံတဲ့မူဝါဒရေးရပိုင်းတွေကိုသာအဓိကအသာပေးပြောခဲ့ကြပါတယ်သမ္မတ Trump ဟာ American ခေတ်သစ်တမိုင်းမှာအချင်းအပြတ်ဆုံးသမ္မတဖြစ်တယ်လို့အထက်လွှတ်တော်အမတ် Bernie Sanders ကပြောကြားပါတယ်ကျမ်းမာရေးအမခံချက်မရှိသူတွေအိမ်ပိုင်မရှိသူတွေရင်ဆိုင်နေရတဲ့စီးပွားရေးစိန်ခေါ်မှုတွေကိုသူကထောက်ပြသွားခဲ့တယ်လို့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကင်တွယ်ရေးကိုပြောသွားပါတယ်အထက်လွှတ်တော်မှအဲလစ်ဇဘက်ဝါရန်ကလည်း2016သမ္မတရွေးကောက်ပွဲတွင်ကရုရှားရဲ့ဝင်နှောက်ယှက်မှုကိုစုံစမ်းရေးမှူးရောဘတ်မော်လာစွန့်စမ်းခဲ့စဉ်တုန်းကသမ္မတထရမ့်အနေနဲ့တရားစီရင်ပိုင်းနှောက်ယှက်ခဲ့သလားဆိုတာမေးခွန်းထုတ်ခဲ့ပါတယ်။ဒီကိစ္စကိုလွှတ်တော်ကကင်တွယ်ဖို့ပြက်ကွက်ခဲ့တာကြောင့်သမ္မတအပေါ်အရေးယူသင့်မသင့်စုံစမ်းရတဲ့အထိဖြစ်လာတာလို့သူကပြောသွားပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းသူသာသမ္မတဖြစ်လာရင်ထရမ့်အပေါ်စုံစမ်းမှုတွေကိုဝင်ရောက်ဆက်ဖက်မှာမဟုတ်ဘဲနိုင်ငံတော်ရှေ့နေရုပ်ရဲ့ဘက်မလိုက်ဆုံးဖြတ်ချက်ကိုလက်ခံမယ်လို့ပြောသွားပါတယ်။နိုင်ငံကိုပြန်လဲစည်းလုံးညီညွတ်အောင်လုပ်ဖို့လိုတယ်လို့လည်းဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်အစဉ်အလာဖြစ်လာတဲ့နိုင်ငံတွေကိုကြောခိုင်းနေတဲ့ တမရထရမ့်ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာချဉ်းကပ်မှုတွေမှားယွင်းကြောင်းနဲ့ဒီလောက်ရတွေကြောင့်အမေရိကန်ဟာစိတ်မချရတဲ့မိတ်ဆွေနိုင်ငံဖြစ်လာတယ်လို့သူတို့၃ယောက်အပါအဝင်ဂျန်နက်ကိုစလဲလောင်းတွေအားလုံးကစကရေးလူပွဲမှာပြောဆိုဆွေးနွေးသွားခဲ့ကြပါတယ်
။ယူရနိုင်ငံဘက်ကမြို့တော်မှာစူရဆန့်ကျင်ဆန္ဒပြသူတွေနဲ့လူညွန့်ရေးတပ်ဖွဲ့ဝင်တွေကြားအထူးကြုံတွေကြောင့်အခုနောက်ဆုံးလူနှုတ်ဦးထက်မနဲ့တည်ဆုံသွားပါတယ်။မြို့တော်မှာရှိတဲ့ဆန္ဒပြတာမှာဆန္ဒပြသူတွေကိုလူစုခွဲဖို့လုံတင်းရဲတွေကမြေရီရုံဘုံနေနဲ့ပြစ်ခတ်ရတာကဆန္ဒပြသူ၂ယောက်တိစုံသွားတာဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေကပြောဆိုထားတာပါဆန္ဒပြသူတွေကတော့ဆန္ဒတရားအပြင်တစ်ခရစ်မြို့ကိုဖျက်ချုပ်ပြီးလုံခြုံရေးဆောင်ရှောက်တွေထူထူထဲချထားတဲ့အီရဆူရနဲ့တန်တမာရုံတွေရှိရာ green zone ကိုတွန်းနေတဲ့အာရာနဲ့ဂျူမာရီဟီယာတရားတွေကိုလည်းပိတ်ဆို့ပြီးဆန္ဒပြနေကြတာဖြစ်ပါတယ်အလောက်ကရှပါမှုအများပြည်သူဝန်ဆောင်မှုတွေအားနည်းမှုတွေပေါ့မကျေနပ်ရတာကအော်တိုဘာလာထဲမှာဆက်တင်ခဲ့တဲ့ဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အချင်းပြချစားမှုဝင်ငွေမမြတ်တမှုတွေပေါ့မကျေနပ်ချက်တွေပါပေါင်းပြီးဆန္ဒပြပွဲတွေလည်းကြီးထွားလာခဲ့တာပါဆန္ဒပြသူတွေကတော့အစိုးရကိုလုံးဝပြုတ်ရင်ပြောင်းလဲရေးတောင်းဆိုနေကြတာဖြစ်ပါတယ်လက်နက်မဲ့အများစုဖြစ်တဲ့ဆန္ဒပြသူတွေကိုတော့လူညွန့်ရေးတပ်ဖွဲ့တွေကတနက်ချီစစ်တွေမြေရီဘုံတွေရုတ်တရက်မှင်တက်မိစင်နဲ့ဘုံတွေကိုပါတုံးပြီးနှိမ်နှင်းခဲ့ရတာကလူပေါင်း320ရောတည်ဆုံးခဲ့ပြီးထောင်နဲ့ချီပြီးတော့လည်းတရားရခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမတ်ပွန်ပီကတော့သူထွက်တံရုံပြည်ပကတိနဲ့အာဂရီလိုက်စားမှုတွေအတွက်တာဝန်ရှိတဲ့ဣရယ်ဆိုးရရာရှိတွေပေါ့အမေရိကန်ကပိတ်ဆို့တံခတ်ရေးယူဖို့စဉ်းစားနေတဲ့အကြောင်းတင်းနာနေတုန်းကပဲသတိပေးပြောဆိုထားပါတယ်
။ဆန္ဒပြပွဲတွေကြောင့်အင်တာနက်ဆက်သွယ်မှုဖြတ်တောက်ထားတဲ့အီရန်နိုင်ငံမှာတဟီရန်မြို့တော်နဲ့တချို့မှာအင်တာနက်တွေပြန်လည်သုံးလို့ရနေပြီလို့ဒေသခံတွေနဲ့ဒေသခံသတင်းဌာနတွေကပြောနေကြပါတယ်အစိုးရအဘော်မကင်းနဲ့ Fast သတင်းဌာနကလည်းနိုင်ငံမှာအင်တာနက်ဆက်သွယ်မှုတွေတဖြည်းဖြည်းပြန်ပေးနေပြီလို့ထုတ်ပြန်ခဲ့ပါတယ်အင်တာနက်တွေကိုပိတ်ဖို့အမိန့်ပေးခဲ့တဲ့အမျိုးသားလွန်ကြွေးကောင်စီကအင်တာနက် line တွေပြန်ဖွင့်ပေးဖို့အမိန့်ပေးခဲ့တယ်လို့အမည်မဖော်တဲ့သတင်းစမြစ်ကိုကိုကပြီးတော့ Fast သတင်းကထုတ်ပြန်ပါတယ်တဟီရန်မြို့တော်နေရာတချို့အပြင်နယ်ရှစ်ခုမှာအင်တာနက် line တွေကိုပြန်ဖွင့်ပေးထားပြီလို့လည်းသတင်းကပြောပါတယ်အင်တာနက်ဆက်သွယ်မှုတွေကိုလေးလာစောင့်ကြည့်နေတဲ့ NetBlocks အဖွဲ့ကတော့အီရန်နိုင်ငံရဲ့10ရာခိုင်နှုန်းလောက်ပဲအင်တာနက်ပြန်ရသေးတယ်လို့ပြောကြပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလောင်စာဆီဈေးတွေကိုအစိုးရက50ရာခိုင်နှုန်းနှီးပါတိုးမြင့်ခဲ့ပြီးတဲ့နောက်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာအစိုးရကအင်တာနက်တွေကိုဖြတ်တောက်ခဲ့တာဖြစ်ပါတယ်။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်တရင်တွေကိုဆက်လက်ကျင်းပနေပါတယ်ကြီးလေးရဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတန်ဝဲနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂထူးခုဆယ်ခရစ်စတင်ရှန်နာဘာဂနာကတောက်တိုက်တွန်းလိုက်ပါတယ်မြန်မာဆွေးနွေးတဲ့တက်မတော်အရာရှိတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးအတန်းဝိုင်းအရက်ဖက်လူမှုအဖွဲ့အစည်းတွေအပြင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ21ရက်နေ့ထိခီးစဉ်ဆုံးသက်ချက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတိုက်တွန်းလိုက်ကြပါမြန်မာဆိုရတက်မတော်နဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာတော့နိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေကိုရှာဖွေဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေအတွက်အပြည်ပြည်ဆိုင်ရာတရား ICJ နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခွင့်ရုံး ICC တို့မှတိုင်ကြားခံထားရချိန်မှာပဲကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်ဆွဲကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတော်တပ်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရရကြောင်းဆွဆွဲခြင်းနဲ့အစ္စလာမ်ရဲ့ပူးပေါင်းဆောင်ရည်အဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ပြီးခဲ့တဲ့သတင်းဖတ်ထင်မှာပဲ ICJ မှာတရားစွဲခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာဆွေကတော့ ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုလည်းဥဆောင်ဖြေရှင်းမှဖြစ်ပြီးနိုင်ငံကဥပဒေပညာရှင်တွေကိုငှားရမ်းထားတဲ့အကြောင်းလဲမြန်မာဆွေကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ ICC နဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်ပူးပေါင်းဆောင်ရွက်ဖို့မရှိကြောင်းလဲပြောဆိုထားတာဖြစ်ပါတယ်
ထိုင်းနိုင်ငံမှာရောက်နေတဲ့ပိုယဟမင်းကြီးဖရန်စစ်ကအမျိုးသမီးနဲ့ကလင်းငယ်တွေကိုအမျက်ထုတ်နေမှုကိုအပြစ်တင်လိုက်ပြီးသူတို့အမျက်ထုတ်မခံရအောင်နိုင်ထက်စီးနေအလုံးမခံရအောင်နဲ့ကျေးကျွနေတဲ့ဖွယ်ခိုင်းစီမခံရအောင်အကာအကွယ်ပေးဖို့တောင်းဆိုလိုက်ပါရယ်လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိုင်းအစိုးရရဲ့ဆောင်ရွက်မှုတွေကိုချီးကျူးပြောခဲ့တယ်လို့လူကုန်ကူးခံရသူတွေရဲ့ဘဝတွေပြန်လည်ထူထောင်နိုင်ရေးအကူအညီပေးဖို့လဲထိုင်းဝန်ကြီးချုပ်ယုံမှဝန်ကြီးချုပ်ပရယုတ်ချာအိုချာအပါအဝင်နိုင်ငံရေးခေါင်းဆောင်တွေတန်တမန်တွေနဲ့ဒီကနေ့အစောပိုင်းတွေ့ဆုံစဉ်မှာပြောကြားခဲ့ပါရယ် အမျိုးသမီးနဲ့ကလေးငယ်တွေနှီးမျိုးစုံအမျက်ထုတ်အတုံးချခံနေရတာနဲ့အကြမ်းဖက်ခံရကျေးကျွနေတဲ့ဖွဲ့ပြုမှုခံနေရတာကိုနိုင်ငံတကာအသိုင်းအဝိုင်းကပို့ပြီးအားထုတ်ကာကွယ်ပေးဖို့လဲပိုဟမင်းကြီးကပန်ကြားခဲ့ပါတယ်။ထိုင်းနိုင်ငံဟာလူကုန်ကူးခံရသူတွေအထူးကသွားကြတဲ့နိုင်ငံဖြစ်တယ်လို့လူကုန်ကူးခံရသူတွေရဲ့လှုပ်အားနဲ့လိမ်မိုင်းဆိုင်ရာအမျက်ထုတ်မှုခံနေရတဲ့နိုင်ငံဖြစ်တယ်လို့ကုလသမဂ္ဂရဲ့စစ်တမ်းတွေထဲမှာဖော်ပြထားတာပါ။ဒုက္ခတဲ့အရင်းနဲ့ပတ်သက်လို့လဲအများအပြားဟာကြေကွဲစရာအခြေအနေတွေနဲ့အစုလိုက်အပြုံလိုက်နိုင်ငံဆွန့်သွားနေကြရကြောင်းနဲ့ဒီပြဿနာကြီးကိုကမ္ဘာနိုင်ငံတွေကဖြေရှင်းဖို့လူကြောင်းတိုက်တွန်းခဲ့ပါတယ်။အိနီးချင်းနိုင်ငံတွေကဒုက္ခသည်တွေကိုကြိုဆိုတဲ့ထိုင်းနိုင်ငံကဒီအတွေ့အကြုံရှိတယ်လို့လည်းပိုယဟမင်းကြီးကပြောကြားခဲ့ပါတယ်။1980ပြည့်နှစ်ပိုင်းတွေကစလို့မြန်မာနိုင်ငံကဒုက္ခသည်တိမ့်တဲ့ချီကိုထိုင်းနိုင်ငံကလက်ခံထားတာဖြစ်ပါတယ်။၃ရက်ခရီးစဉ်နဲ့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ပိုယဟမင်းကြီးဟာအခုညနေပိုင်းတုန်းကတော့ထိုင်းအမျိုးသားအကစားကွင်းမှာကက်သလစ်ဘာသာဝင်တွေရဲ့ဆူတောင်းဝတ်ပြုပွဲကိုဥဆောင်ပြီးတော့ဝတ်ပြုခဲ့ပါတယ်။စနေနေ့ကျရင်တော့ပိုယဟမင်းကြီးဟာဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်။
တရုတ်ကွန်ပစ္စည်းတွေပေါ်ကိုနေတူကောက်ဖို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်နေပေမဲ့အမေရိကန်နဲ့ကုန်သွယ်ရေးအငင်းပွားနေတဲ့ကိစ္စတွေကိုဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းသွားမယ့်အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ကုန်သွယ်ရေးဆိုင်ရာပထမအဆင့်သဘောတူညီချက်ရအောင်ညီမျှမှုတွေအပြန်အလှန်လေးစားမှုတွေနဲ့တရုတ်နိုင်ငံကအမေရိကန်နဲ့တူလက်တွဲကြိုးပမ်းသွားမယ့်အကြောင်းတရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကောက်ဖန်းကပေကျင်းမြို့တော်မှာဒီနေ့ပဲပြောလိုက်တာပါ။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးအစိုးရထောက်ပံ့တဲ့ညာနာဥစ္စာပစ္စည်းပိုင်ဆိုင်မှုတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုပြင်ဆင်ဖို့သမ္မတထရန့်ကတောင်းဆိုရာကကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံကြီးအပြန်အလှန်သွင်းကုန်ဝင်တွေတိုးမြှင့်ခဲ့ပြီးကုန်သွယ်ရေးတင်မာမှုတွေဖြစ်နေတာဒီနေ့ကျော်လောက်ရှိနေပါပြီ။အမေရိကန်ဘက်ကတော့တရုတ်နိုင်ငံကအစိုးရပိုင်းလုပ်ငန်းတွေကိုထောက်ပံ့နေတာတွေကိုရှော့ချဖို့နဲ့အမေရိကန်ကုမ္ပဏီတွေဈေးကွက်မှာပုံမဝင်ဆိုင်လာနိုင်ဖို့လိုလားနေတာပါ။တရုတ်နိုင်ငံဘက်ကတော့ကမ္ဘာဈေးကွက်မှာသူ့ရဲ့ရှင်ပြန်နေဆိုင်ကိုထိချုပ်ဖို့အမေရိကန်ကကြိုးပမ်းနေတာသာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဒေါ်လာထရန့်ကတော့အစိုးရလက်ကင်ဖုန်းတွေခီးဆောင်ကွန်ပျူတာတွေလူသုံးကုန်ပစ္စည်းတွေအပါအဝင်ဒေါ်လာ156ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်တွေပေါ်ခရစ်မတ်အားလည်းရမတိုင်ခင်ဒီဇင်ဘာ15ရက်နေ့မှာအခွန်တွေတိုးခေါက်ဖို့ချင်းချောက်ထားတာဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံဘူဆန်စေကမ်းမြို့မှာရှေ့သတင်းပတ်ကျင်းပမဲ့တောင်ကိုရီးယားနဲ့အာဆီယံဆွေးနွေးဘက်ဆက်ဆံရေးအနှစ်30ပြည့်အခမ်းအနားတက်ရောက်ဖို့အတွက်တောင်ကိုရီးယားသမ္မတရဲ့ဖိတ်ကြားမှုကိုမြောက်ကိုရီးယားဘက်ကပယ်ချလိုက်ပါတယ်။ခေါင်းဆောင်ကင်ဂျုံအန်အခမ်းအနားတက်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ကြားစာရရှိပေမဲ့ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးမပြတ်မလည်ဖြစ်နေချိန်မှမတက်နိုင်ဘူးလို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဒီကနေ့ထုတ်ပြန်ပါတယ်။ကိုရီးယားနိုင်ငံကြားရရှိထားတဲ့သဘောတူညီမှုတွေကိုအကောင့်ထဲပေါ်ဖို့တောင်ကိုရီးယားဘက်ကပြက်ကွက်တယ်လို့အမေရိကန်အပေါ်အင်မတန်အားကိုးနေတာကြောင့်တောင်မြောက်ကိုရီးယားဆက်ဆံရေးထိခိုက်နေရတယ်လို့လည်း KCNA သတင်းကထုတ်ပြန်ပါတယ်။ဘူဆန်စိတ်ကမ်းမြို့မှာကျင်းပမဲ့အာဆီယံတောင်ကိုရီးယားဆွေးနွေးဘက်ဆက်ဆံရေးအနှစ်30ပြည့်အခမ်းအနားနဲ့ပထမကြိမ်မဲခေါင်ကိုရီးယားထိပ်သီးအစည်းအဝေးပွဲကိုတော့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကျင်တက်ရောက်မယ်လို့တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံကို ICJ မှာတရားစွဲမဲ့ကိစ္စနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံဘက်ကလူမျိုးတုံးတပ်ဖြတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲဆိုမှုအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမယ်လို့မနေ့နိုဝင်ဘာ20ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ပါတယ်။ဒေါက်တာစုကြည်အနေနဲ့အခုလိုဦးဆောင်သွားမဲ့ပေါ်တက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်ဖို့တောင်းဝန်ရှိတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းပြောလိုက်ပါတယ်။လူခွင့်လှူရှားသူတွေနဲ့ဥပဒေပညာရှင်တွေရဲ့အမြင်ကရောဘလို့ရှိသလဲဆိုတာကိုဖီယိုရီသတင်းတော့မဆုစုကမေးမြန်းပေးပို့ထားပါရယ်ခင်ဗျာ
အပြည်ပြည်ဆိုင်ရာတရားရုံး ICJ တွင်မြန်မာနိုင်ငံ၏အကျိုးစီးပွားကာကွယ်ရန်အတွက်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမည်ဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကမနေ့ကနိုဝင်ဘာ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံ၏အကျိုးစီးပွားကိုကာကွယ်ဖို့အတွက်နယ်သာလန်နိုင်ငံ The Hague မြို့ကိုဆေးလွတ်မဲ့အဖွဲ့မှနိုင်ငံခြားရေးဝန်ကြီးဌာန၏ပြည်ထောင်စုဝန်ကြီးအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်သွားရောက်မယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဦးဆောင်မှုနဲ့ပတ်သက်ပြီးတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။ကျွန်တော်တို့စီမားရှိတဲ့နိုင်ငံကြီးတွေမှာတော့အုပ်ချုပ်ရေးမနိုင်ပေါ့။အုပ်ချုပ်ရေးမနိုင်ဆိုတာမှလည်းတက်မတော်အစိုးရရဲ့တက်မှုအောက်မှာတက်မတော်ကရှိရပါလေ။ဒီအစိုးရရဲ့ဒီဟာကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်မှုတွေမှာပူးပေါင်းဆောင်ရွက်ဖို့ပြီးရင်အညီနိုင်ဆောင်ရွက်ဖို့အားဝင်ရှိတယ်လို့ပဲဆိုခိုင်းပါတယ်
။ကမ္ဘောဒီးယားနိုင်ငံရဲ့တရားစွဲဆိုမှုအပေါ်တုံ့ပြန်နိုင်မှုအတွက်နိုင်ငံတကာကကြွမ်းကျင်တဲ့ဥပဒေပညာရှင်ရှင်းနေကြီးတွေကိုငှားယမ်းထားတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ချက်မှာပါရှိပါတယ်။ဒီမှုကိုရင်ဆိုင်မှုအတွက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့ဦးဆောင်လိုက်တာဟာထူးခြားမှုရှိမယ်လို့မထင်ကြောင်းဥပဒေပညာရှင်ဒေါက်တာစလိုင်းငုံကျုံလျံကပြောပါတယ်
။ ကျွန်တော်တို့အများစုထင်တာလောင်ဆန်းစုကြည်ကဩဇာတိကမကြီးတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်သူတို့လိုက်ရရှိရင်ပြည်ဆရာရော့သွားမယ်ဆိုတဲ့ဟာအဲ့ဒါတော့နိုင်ငံရေးအမြင်အရဟိုစဉ်းစားရတာဖြစ်လိမ့်မယ်ကျွန်တော်အမြင်မှာတော့ဥပဒေကိစ္စတော့ဥပဒေလိုပဲသူကဆက်ပြီးတော့သွားမယ်လို့ထင်ပါတယ်
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကကမကဋ္ဌပြုပြီး ICJ နိုင်ငံတကာတရားရုံးမှာအမှုဆွဲတင်လိုက်တာပါ။အဲ့ဒီအမှုကိုလာမယ့်ဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာစစ်ဆေးမှာဖြစ်တဲ့အကြောင်း ICJ ကထုတ်ပြန်ထားပါတယ်။အဲ့ဒီနေ့မှာတရက်လိုဖြစ်တဲ့ဂမ်ဘီယာနိုင်ငံကရှောက်လဲချက်တင်သွင်းမှာဖြစ်ပြီးဒီဇင်ဘာ12ရက်နေ့မှာမြန်မာနိုင်ငံက ICJ မှာရှောက်လဲချက်တင်မှာဖြစ်ပါတယ်။ဒီမှုရင်ဆိုင်မှုအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လိုက်တာဟာတက်မတော်နဲ့အပေးအယူဘလို့တွေရှိနေလဲဆိုတာစဉ်းစားဖို့လိုတယ်လို့လူ့အခွင့်အရေးလှုပ်ရှားသူ Cherry Sa Hong ကပြောပါတယ်
။သူကိုယ်တိုင်လူ့အခွင့်ချိုးဖောက်မှုလို့တာတော့မဟုတ်ဘူးလေနော်။တင်းနဲ့ကန်ပြီးတော့ဘုံကန်ပြီးတော့တွားပြီးတော့လူ့အခွင့်ချိုးဖောက်မှုတွေလုပ်နေတဲ့အဖွဲ့ကရှိတယ်လေ။ဆိုတော့ဒီအဖွဲ့တွေကိုသူဒီလိုမျိုးကာကွယ်ချင်တာဖြင့်အထွတ်အထိပ်တက်မတော်ပေါ့။တက်မတော်နဲ့သူနဲ့ကြားထဲမှာဗာအပီးလိုလေးရှိလေ။ဒီတော့အဆုံးဂိတ်အဆုံးအထိကိုသူဒီလိုမျိုးကာကွယ်လက်ချင်တာဖြင့်တက်ဘက်ကဗာပြန်ပြင်းမှလည်းသူ့ကိုဆိုတော့စဉ်းစားချက်တွေရှိတာပေါ့။မြန်မာနိုင်ငံတော့မဟုတ်တော့ဆက်စုကြရတော့ဒီ ICJ case ကိုသူ့အတွက် political gain တခုခုရှိနိုင်မလားဆိုတော့တွတ်စစ်ချက်နဲ့သူသွားပြီးရင်ဆိုင်လာဖြင့်ဖြစ်နိုင်တယ်ပေါ့ကျွန်မရဲ့အမြင်တခုပေါ့။
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်ပြီးလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ် ICJ နိုင်ငံတကာတရားရုံးမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမယ်အပေါ်အမြင်အမျိုးမျိုးကွဲပြားနေပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုတွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်နေသူတွေကိုအရေးယူနိုင်မှုအတွက်ဂမ်ဘီယာနိုင်ငံရဲ့ချိုးဖောက်မှုကိုအပြည့်အဝထောက်ခံပြီးကူညီသွားမယ်လို့နိုင်ငံတကာကချင်ကွန်ဂရက်ကလည်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။ဖြေသတင်းတော်မှဆုစုသတင်းပေးပို့ကြတာဖြစ်ပါတယ်မကြာခင်မှာတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့ကျမကြီးနဲ့ဆိုင်တဲ့သတင်းကိုပြောပြသွားဖို့ရှိပါတယ်ဒီအကြောင်းတိုင်ခင်မှာတော့အခုတခါရခိုင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပဲအလဲပေးကြပါတယ်ရခိုင်မြောက်ပိုင်းဒေသမှာစစ်တပ်ကဖမ်းဆီးထားတဲ့အရသားတချို့ကိုရဲလက်လွှဲပြောင်းပြီးတရားစွဲတင်ရမှာဖမ်းဆီးခံရတဲ့အရသားတွေမှာနှိပ်စက်ညှဉ်းပန်းခံရတဲ့ဒဏ်ရာတွေတွေ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်ဒေသခံစစ်ဖက်တောင်းဝန်ရှိသူတွေကတော့သူတို့အနေနဲ့ပုံမှန်စစ်ဆေးမေးမြန်းတာပဲရှိပြီးအခုလိုညှဉ်းပန်းနှိပ်စက်တာမလုပ်ဘူးလို့ညင်းထားပါတယ်ဒီအကြောင်းပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကျောက်တော်မြို့နယ်တရက်တပင်ကျေးရွာပါဝင်အနီးနားကျေးရွာတွေကအရသာ9ဦးထက်ကတူကိုနိုဝင်ဘာလ19ရက်နေ့ကပြန်လွတ်ပေးခဲ့ပြီးကျန်4ဦးကိုတော့ကျောက်တော်မြို့မှရေစခန်းသို့လွှေပြောင်းပေးလိုက်တာပါဖမ်းဆီးခံထားတဲ့သူတွေရဲ့မိသားစုဝင်တွေဟာမနေ့ကရေစခန်းကိုတော်ရောက်တွေ့ဆုံခဲ့ကြတာဖြစ်ပြီးဖမ်းဆီးခံထားတဲ့သူတွေမှာရိတ်နှဲထားတဲ့ဒဏ်ရာတွေတွေ့ခဲ့ရတယ်လို့စပစိတ်ကျေးရွာကဖမ်းဆီးခံထားရတဲ့မောင်ကြည်လင်းရဲ့အဖေကပြောပါတယ
်ဘာလဲမလဲမအောင်လိုက်စိတ်မပြထားတဲ့ဒေယာလေးကြီးတယ်ဒါမှမဟုတ်ကျွန်တော်ရေကြီးတယ်ရေကြီးကအမိတော်ထိုးနေကြတာဆိုမပြေတဲ့တော့လက်ပြဒီတားနာတယ်လဲဆိုတော့ဒီလိုပြောတယ်ဗျာ
အနောက်ပိုင်းတိုင်းစစ်ဌာနရှင်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကသူ့အနေနဲ့မြေပြင်မှာရှိမနေတာကြောင့်သူတို့ကိုရိုက်နှဲစိတ်ဆဲတာရှိမရှိကိုတေချာမသိရဘူးလို့ပြောပါတယ
်အဲ့အရတော့ကျွန်တော်လည်းခါခါနာနာမသိဘူးဗျာဒါပေမဲ့အဲ့လိုတော့လုံးမယ်တော့ကျွန်တော်မသိဘူးခင်ဗျာအဲ့အရတော့ဟုတ်မဟုတ်ဆိုတာတော့ရဲဦးမေးကြည့်ဆိုင်ပါတော့ဒီမှာကျွန်တော်လည်းမမြင်ဘူးခင်ဗျားတို့လည်းမမြင်ဘူး
ဖန်စီခံခဲ့ရသူတွေရဲ့အရှင်တွေကိုတည်နိုင်ဖို့ VOA ကတက်ဆိုင်ရာရေစခန်းကိုဂျင်ဂျင်ဆက်တွေ့ခဲ့ပေမဲ့ဆက်တွေ့လို့မရခဲ့ပါဘူး။လက်ရှိရေစခန်းမှာဆက်လက်ထင်းထင်းခံထားရတဲ့၄ဦးထက်ကတဦးမှာရိုက်နှက်ခံထားရတဲ့ဒဏ်ရာတွေကြောင့်ကြောက်တော်ဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့ကြောက်တော်ဒေသခံကိုဇော်ဝင်းကသူမြင်တွေ့ခဲ့ရတာကိုခုလိုပြောပါတယ်
။ဆေးလာတင်တဲ့တယောက်ကတော့ကျွန်တော်ဒဏ်ရာဒလဘွားတွေနဲ့ရေးတွေကလက်ထက်တလနဲ့ဖန်ခေါ်တော့ကျွန်တော်တွေ့လိုက်တယ်
လက်ရှိရှိမှာသူတို့လေးဦးကိုကြောက်တော်တရားရုံးကရှုပ်ရရမှန်ယူပြီးကြောက်တော်မျိုးမရေးစခန်းမှာဆက်လက်ထင်းထင်းထားတာလေးဖြစ်ပါတယ်သူတို့ကိုဘာပုံမှန်နဲ့တရားဆွေးထားတယ်လဲဆိုတာကိုလာမည့်ဒီဇင်ဘာလ၄ရက်နေ့မှသာသိရမှာဖြစ်တယ်လို့ဖန်စီခံရသူမိသားစုဝင်တွေကပြောကြပါတယ်ဒီကနေ့မှလည်းအဲ့မျိုးနေမှာတပ်မတော်ကဖန်စီစစ်စစ်ခံနေရတဲ့မြေပုံမျိုးနေမြေဒေးတောင်ကျေးရွာကဥလက်ထန်းရှေရလည်းဒဏ်ရာပြင်းထန်နေတာကြောင့်အဲ့စီယုံကိုပို့ဆောင်ထားရတယ်လို့သူရဲ့ဇနီးကပြောပါတယ်
ရာဖက်နဲ့မှသူ့ကိုဒေကာကသူအနမ်းအပြီးဒီတရားထပါတယ်။အဲအဲ့မှာဘေးဖက်နဲ့မှလည်းကောက်ယူပုံနေတာ
။ညာဖက်လက်မှာတော့ဒဏ်ရာကြီးကြီးရထားတယ်။နောက်ပြီးတော့ဘေးဖက်လက်မှာလည်းအယိုးထွက်နေတယ်။စိုးရင်ရတယ်အသက်အန္တရာယ်တော့စိုးရင်ရတယ်လို့ရိုက်နှက်ခံထားရသူရဲ့ဇနီးကပြောပြတော့တာပါ။ဒီကနေ့ညနေပိုင်းမှာလည်းရတိတော်မျိုးနဲ့ရဇူးချောင်းဘူဟာကုန်းမှတက်ဆွေးထားတဲ့တက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးဟာအမျက်တော်ကျွော်ကိုကြက်ရောက်ပေါက်ကွေးခဲ့တာကြောင့်ရွာသားတဦးတေဆုံးပြီးတဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တပ်ဖွဲ့ကတိကျအတည်ပြုချက်မရသေးပါဘူး အခုရပိုင်းတွင်မှာတန်းတဲ့အဖွဲ့တို့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့နှစ်ဖက်အရသာပြည်သူတွေနဲ့တခြားဌာနဆိုင်ရာစစ်ဖက်ဆိုင်ရာတွေအပါအဝင်လွတ်တော်အမတ်တွေအထိဖမ်းဆီးစစ်ဆေးတာတွေလည်းလုပ်နေကြတာလည်းဖြစ်ပါတယ်
။ဗီဒီယိုသတင်းတော့ကိုတက်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့ချမ်းမ၏အခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြသွားခြင်းပါတယ်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့ချမ်းမ၏အခြေအနေကြောင့်သူ့ရဲ့အစိုးရတာဝန်တွေနဲ့ပါတီလုပ်ငန်းတွေကိုခေတ္တရန်နာထားကြောင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြောခွင့်ရသူကပြောလိုက်ပါတယ်မန္တလေးတိုင်းဆိုရရဲ့တာဝန်တွေကိုတော့ယာယီလွှတ်အပ်ထားပါတယ်ဒီအကြောင်းပြည်စုံကိုတော့ view မှာပိုင်းသတင်းတော့ကုဇော်ထက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ဟာတွေးကင်စာရောဂါခန်းစားနေရပြီးထိုင်းနိုင်ငံဘန်ကောက်မြို့မှာနှစ်ပတ်ကြာဆေးကုသခံယူခဲ့ရပါတယ်ဒါကြောင့်ဝန်ကြီးချုပ်ဟာမန္တလေးတိုင်းအစိုးရရဲ့လက်ရှိလုပ်ငန်းတာဝန်တွေကနေခေတ္တအနားယူထားကြောင်းNLD ပြောခွင့်ရဒေါက်တာမျိုးညွန်က VOE ကိုပြောပါတယ
်။ဆရာကတော့သွေးကင်စာရောဂါစမ်းသပ်နေရတယ်လို့ကျွန်တော်သိရပါတယ်။အဲဒီဆွဲသိသွင်းလာပြီးလုပ်နေတယ်။နောက်ပြီးတော့အခုအနာယူနေပါတယ်။သိသွင်းလာပြီးလည်းအောင်းနေပါတယ်။တန်းမြတ်မှာပဲရှိတယ်။ဒါပေမဲ့ဘယ်လောက်နာယူဖို့မတော့ပြောလို့မရပါဘူး။ပြန်ပြီးနလန်းရှိကျမ်းမာလာမယ်လို့တော့ပြောနေပါတယ်။
ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ထိုင်းနိုင်ငံကိုစေကူတာဖို့သွားရဲ့အောက်တိုဘာ25ရက်ကစပြီးမန္တလေးတိုင်းအစိုးရရဲ့လုပ်ငန်းအားလုံးကိုလျှက်ဆက်စွန့်ရင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနေအောင်ကိုတောင်းဝန်ပေးခဲ့ရပါလက်ရှိမှာလုပ်ငန်းတွေပုံမှန်အတိုင်းဆက်ပြီးဆောင်ရွက်နေရလို့ဒေါက်တာမျိုးညွန့်ကပြောပါတယ်အဲ
ကျွန်တော်တို့ကကြည့်တော့ကျွန်တော်တို့ဒေါက်တာမြင့်မောင်ရဲ့တောင်းဝန်တွေကိုဆောက်ရွက်မှုတွေဆက်လက်ပြီးတော့ဆောင်ရွက်နေပါတယ်ခင်ဗျာကျွန်တော်တို့စေကူတာဖို့မသွားခင်လည်းကွာဝန်ကြီးတစ်ပါးကိုတောင်းဝန်ပေးဆွဲအပ်ထားပါတယ်ခင်ဗျာဆရာရဲ့တမန်ကြီးလည်းအများဆုံးကောင်းလာမယ်လို့ပြောလင့်ပါတယ်ဆရာကတော့ဒါသိခဲ့တာဆိုရင်လည်းဒီဒီမှာဖြစ်တဲ့ကိစ္စသာခလီးဒီမှာလို့ဆိုတော့မဖြစ်တတ်ပါဘူ
းမန္တလေးတိုင်းဝန်ကြီးချုပ်ရဲ့တာဝန်တွေကိုယာယီလွှဲအပ်ခံထားရရဲ့လျှက်ဆက်စွန့်ရင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနေအောင်ကို VOE ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လဲဖိကြားခြင်းမရှိပါဘူးဝန်ကြီးချုပ်ကနိုဝင်ဘာလ8ရက်နောက်ပိုင်းအစိုးရတာဝန်တွေကိုပြန်လဲလှုပ်ဆောင်နိုင်လိမ့်မယ်လို့ NLD တာဝန်ရှိသူတွေကခန့်မှန်းထားပေမဲ့အခုကျန်းမာရေးအခြေအနေတွေကြောင့်ဝန်ကြီးချုပ်နေရာမှာအစားထိုးတာဝန်ထမ်းဆောင်နိုင်မဲ့သူအတွက်စဉ်းစားစရာတစ်ခုဖြစ်ကြောင်းအမည်မဖော်သူရဲ့တိုင်းလွှတ်တော်ကိုယ်စားလှယ်တချို့ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ဟာ1990ရွေးကောက်ပွဲမှာ NLD အနေနဲ့အနိုင်ရခဲ့တယ်လို့ဦးသိန်းစိန်ဆိုရလက်ထက်2012ကြားဖြတ်ရွေးကောက်ပွဲမှာလည်းအနိုင်ရရှိခဲ့ရပါ2015အထွေထွေရွေးကောက်ပွဲမှာအမရပူရာမဲဆန္ဒနယ်ကနေအနိုင်ရရှိခဲ့ပြီးဝန်ကြီးချုပ်အဖြစ်ရွေးကောက်ခံရတာလည်းဖြစ်ပါတယ်
မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့ချမ်းမ၏ခြေအနေနဲ့ပတ်သက်ပြီးတော့ကိုဇော်ထက်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့ဆီးရီးယားနိုင်ငံကအမျိုးသမီးကာကွယ်ရေးတပ်အတွက်စစ်တပ်ကသူတင်တန်းကြောင်းတစ်ခုကိုဖွင့်လိုက်တဲ့အကြောင်းကိုပြောပြသွားဖို့ရှိပါတယ်။အခုတော့ဒီလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုခြင်းပါတယ်ခင်ဗျာ။
ခိုင်ပြင်းမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြပခါတွေကို short ချနိုင်ဖို့ဂျာဝင်ဆိဆက်ဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံကလက်နက်ကင်ပြဿနာအတွက်ဂျာဝင်ဆိဆက်ပေးနိုင်မဲ့လူလိုနေပါပြီလား။ရှေ့မတိုးနိုင်ပေဖြစ်နေရတဲ့ငင်းငယ်ဆွေးနွေးမှုတွေရှေ့ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
။တော့စနေနေ့နဲ့ကျွန်တော်တို့ရဲ့တရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသတင်းတွေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတရက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုအလဲပေးကြပါတယ်။ဆီးရီးယားအမျိုးသမီးကာကွယ်ရေးတပ်အတွက်စစ်တပ်ကသူတင်တန်းကြောင်းကိုနိုင်ငံအရှိမြောက်ပိုင်းမှာမကြာခင်ကပဲဖွင့်လိုက်ပါတယ်။အမျိုးသမီးစစ်တီတွေကိုစီရင်ဤပညာနဲ့အတွေးခေါ်တွေလေ့ကျင့်သင်ကြားပေးတော့မှာဖြစ်ပြီးတော့အမေရိကန်ကျောရောင်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF တပ်တွေမှာစန္ဒလျောက်တာဝန်ထမ်းခွင့်ရမှာဖြစ်ပါတယ်။ VOA သတင်းတောက်ဇာရာအိုမာပေးပို့ထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
အမျိုးသမီးတွေအတွက်တည်ထောင်စစ်တပ်ကတူကိုစီးရီးယားနိုင်ငံမှာဖွင့်လှစ်တာဒါပထမဆုံးဖြစ်ပြီးအမူရာမြို့မှာတည်ရှိတာပါအခုလိုဒီတင်နန်းကြောင်းဖွင့်ရခြင်းရဲ့အဓိကရည်ရွယ်ချက်ကတော့အမျိုးသမီးတွေလုံပိုင်ခွင့်အာဏာပိုရလာစေဖို့နဲ့တိုက်ပွဲအတွင်းအမျိုးသမီးတွေရဲ့စွမ်းရည်ကိုဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့စစ်တပ်ကတူအရာရှိအာမီနာအိုဆေကတင်နန်းဖွင့်ပွဲမှာပြောပါတယ
်
The opening of this academy today.
အခုလိုစစ်တပ်ကတို့ဖွင့်ပွဲနဲ့တင်းတန်းစတင်လိုက်ခြင်းကကျမတို့ရန်သူတွေကိုရောပြည်သူတွေကိုပါသတင်းစကားပားလိုက်တဲ့သဘောဖြစ်ပါတယ်။ကျမတို့ဟာငြိမ်းချမ်းရေးနဲ့တွဲဆုံဆွေးနွေးဖို့အတွက်အစဉ်သစ်ဖြစ်နေတယ်လို့စီးစနစ်ကြပြီးငယ်ရွယ်တဲ့အမျိုးသမီးတပ်ဖွဲ့တွေဟာဘလို့တိုက်ခိုက်မှုမျိုးဘလို့ချင်းချောက်မှုမျိုးကိုမဆိုရည်မှန်းချက်ပန်းနိုင်အောင်မြင်တဲ့အထိဂုံတိတ်ခါရှိရှိနဲ့တွန်းလှန်ကာကွယ်သွားမယ်ဆိုတာလူတိုင်းသိစေချင်ပါတယ်။
အဲဆစ်သွေးကြွတွေနဲ့စစ်ပွဲစဖြစ်လာခြင်းကစပြီးအကြမ်းဖက်အုပ်စုတွေနဲ့တိုက်ပွဲတွေမှာကတ်အမျိုးသမီးစစ်တီတွေကအဓိကနေရာကနေပါဝင်လာခဲ့တာပါအမျိုးသမီးတွေအတွက်ဒါဟာအကြမ်းဖက်ဝါဒတိုက်ဖြတ်ရေးတာမကယောက်ျားတွေကြီးဆိုတဲ့ဒီလူအတန်းဝိုင်းမှာအမျိုးသားတွေရဲ့ဖိနှိပ်မှုကိုကာကွယ်သွားနိုင်ဖို့လည်းဖြစ်ပါတယ်တူရကီစစ်တပ်နဲ့သူ့မဟာမိတ်ပြည်သူစစ်အဖွဲ့တွေကစီးရီးယားအရှေ့မြောက်ပိုင်းမှာကတ်တပ်ဖွဲ့တွေကိုထိုးစစ်ဆင်နေတာနဲ့အမျှဒီဒေသကိုကာကွယ်သွားဖို့သူတို့မှာတာဝန်ရှိတယ်လို့စစ်တပ်ကတို့ចောင်းသူဘာရီတန်ကဆိုပါတယ
်။ Tabin Jinin ko hero leve dare khumbuna
The gathering of
ဒီကနေ့ဒီမှာအမျိုးသမီးတွေတစုတဝေးတဲ့ရှိနေတာကတူရကီရဲ့ချင်းချောက်မှုကိုကာကွယ်သွားဖို့ဆိုတဲ့လက္ခဏာပဲဖြစ်ပါတယ်။တူရကီသမ္မတအပါအဝင်တခြားသူတွေကကျမတို့ကိုရောကျမတို့ပြည်သူတွေမျိုးချစ်တွေကိုနေတိုင်းချင်းချောက်နေတာပါ။ဒါပေမဲ့တရေကောင်းမိသားစုဝင်တွေကတော့အရှုံးပေးမှာမဟုတ်ပါဘူး။ကျမတို့ခုခံသွားမှာပါ။ဒါကြောင့်လည်းအမျိုးသမီးတွေဒီကိုပိုင်တက်ဖွဲ့မှာပါဝင်ဖို့ဖြစ်လာတာပါ။ဒီပွဲကိုစိတ်အားထက်သန်စွာနဲ့ဆင်နွှဲနေတာပါ
။စီးရီးယားအရှေ့မြောက်ပိုင်းကငယ်ရွယ်တဲ့အမျိုးသမီးဒါဇင်ပေါင်းများစွာဒီစစ်တပ်ကတို့ကိုဝင်ရောက်ခဲ့ပြီဖြစ်ပါတယ်။ဟာဆာကဲမျိုးကနူအာဟန်အိုမာကတော့ဒီအကြောင်းကိုတက်ရတာဟာသူ့မျိုးကိုဘယ်လိုကာကွယ်နိုင်မလဲဆိုတဲ့အဓိကရည်မှန်းချက်အတွက်ဖြစ်တယ်လို့ပြောပါတယ
် I call upon all young women to attend the
ဒီအမျိုးသမီးစစ်တပ်ကတို့မှလာတက်ကြဖို့အမျိုးသမီးငယ်အားလုံးကိုစော်ဩလိုက်ပါတယ်အဖိုးမဖြတ်နိုင်တဲ့အောင်မြင်မှုတွေခံယူချက်တွေနဲ့အတူဒီကနေဘွဲတစ်ခုရကြမှာဖြစ်ပါတယ်ဒီမှာလာတက်လို့ဘယ်တော့မှနောင်တမရစေရပါဘူ
းဒီစစ်တပ်ကတို့မှစစ်သမိုင်းကြောင်းတွေကအစစစ်ဥပဒေတွေအထိပို့ချပေးနေတယ်လို့တင်နန်းဆရာတွေကပြောပါတယ်ဇီနာလင်ကာမစ်လိုဟာအမျိုးသမီးကာကွယ်ရေးတပ်ဖွဲ့ဝင်ဖြစ်ပါတယ
် Our objective from the engagement of women
ဒီကိုပိုင်ကာကွယ်ရေးတပ်ဖွဲ့လုပ်ငန်းစဉ်အောင်မြင်ရေးမှာပါဝင်နေတဲ့အမျိုးသမီးတွေရဲ့ရည်မှန်းချက်ကတော့စစ်ရေးမဟာဗျူဟာကိုခြေခြေမြင့်မြင့်နားလည်ဖို့ကိုယ်ခံပညာနဲ့တိုက်ပွဲနီးပရိရဲ့တွေကျွမ်းကျင်လာစေဖို့ပဲဖြစ်ပါတယ
်၆လကြာတင်နန်းတွေပြီးဆုံးသွားပြီဆိုရင်တော့တင်နန်းသူတွေကိုဒေသရင်းတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေအဖြစ်တရားဝင်အသိမှတ်ပြုသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်ဒီကနေ့ခြားသာရင်းနဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြာခင်မှာတော့အပတ်စဉ်ချက်မိုင်ကန္တာဦးအောင်ခင်ရဲ့မြန်မာရေး30ချက်နဲ့ဒူးတိုင်းသတင်းတော်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်နိုဝင်ဘာ21ရက်ကြာသပတေးနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းမှာဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့သတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမကြီးကနာဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်နဲ့အတူတိုင်းသားဒေသတွေမှာဖြစ်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတင်ဆက်ပေးနေတဲ့အပတ်စဉ်တိုင်းသတင်းလောက်အစီအစဉ်မှာဆိုရင်တော့ RCSS နဲ့ဆိုရနဲ့တက်မတော်ကိုစလဲဒီစူနီဘွဲနဲ့ပတ်သက်ပြီ
း NCA မှာအပေါ်မှာထားရှိတဲ့ RCSS commitment ပေါ့။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းဖြစ်တဲ့လေအောင်ဒီ NCA မှာပါတ
ဲ့ပြဌာန်းချက်တွေ RCSS ဘက်ကဒီဘုံမူကြီးဆိုင်မိန်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီတဲကမှကျွန်တော်တို့အရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မြမကျွန်းသစ်အကြောင်းကဘာကတည်နေတာအနည်း300လောက်ရှိနေပါပြီကျွန်းသစ်ကြောင့်မြမပြည်ကိုအင်္ဂလိပ်ကစိတ်ဝင်စားပြီးကျွန်းသစ်ပုံမှန်လိုချင်လို့တိုင်းပြည်ကိုတင်ပိုက်လိုက်တာဖြစ်ပါတယ်မြန်မာမင်းရဲ့ကျွန်းတော်တွေကကျွန်းသစ်ကိုအင်္ဂလိပ်ကခိုးထုတ်ချိန်ကစလို့ကျွန်းသစ်ခိုးထုတ်မှုတမိုင်းစတင်လာရပုံကိုဦးအောင်ခင်ကရေးသားပြီးတော့ကုညံဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာကျွန်းသစ်ကိုပြည်တွင်းပြည်ပမှာစိတ်ဝင်စားကြတာအနည်း300လောက်ရှိပါပြီကျွန်းတက်ကိုဂုံးပေါင်မင်းဆက်တီထောင်နဲ့အလောင်းမင်းတရားက1952ခုနှစ်မှာဘရင်ပိုင်တော်တဲ့အဖြစ်ကျင်းညာပါတယ်ဘရင်ခွင့်ပြုချက်မရပဲခုတ်လဲသုံးဆွဲခြင်းမပြုရလို့တားမြစ်ပါတယ်ခွင့်ပြုချက်မရှိပဲကျွန်းတက်ကိုထုတ်ယူရင်တစ်ခုံးမှုဖြစ်သွားပါတယ်ဒါပေမဲ့အစိုးရပိုင်ကျွန်းတက်ကိုဒီကနေ့အထိကလင်းညာသုံးပြီးနီးမျိုးစုံနဲ့ခိုးထုတ်နေပုံကိုလန်ဒန်အခြေစိုက် EIA ခေါ်ပဝင်းကျင်စုံစမ်းရေးအေဂျင်စီကမကြာမီကထုတ်ဝေတဲ့ State of Corruption ဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကျွန်းတက်ဟာမိုမတက်ချာမစားဆွေးမြေ့ခြင်းမရှိကြုံချင်းကြွချင်းမရှိအထူးခိုင်ခံ့တောင်းတင်းပြီးရာသီဥတုဒဏ်ကိုခံနိုင်လို့ရှေ့ခေတ်တင်ပေါ်ဆောက်လို့ရမှာအလွန်အသုံးဝင်ပါတယ်။အခုခေတ်မှာလည်းကျွန်းတက်ကိုတင်ပေါ်ကုန်းပတ်အဖြစ်သုံးနေသေးပါပဲ။ကျွန်းတက်ထွက်လို့မြန်မာပြည်ကိုအင်္ဂလိပ်ကစိတ်ဝင်စားလာတာပါအထက်မြန်မာပြည်ကကျွန်းတိတ်ကိုအင်္ဂလိပ်တကုံတွေတွေနှီးမျိုးစုံနဲ့ခိုးထုတ်ပါတယ်မြန်မာပြည်ကိုသိမ့်ပိုက်ရတဲ့အကြောင်းရင်းထဲမှာကျွန်းတိတ်မှန်မှန်ရလိုတာလဲပါဝင်ပါတယ်ကျွန်းတိတ်အမြဲတမ်းထွက်နိုင်အောင်အင်္ဂလိပ်ကသိပ်ပန်နည်းတဲ့စီစဉ်ပါတယ
်တင်မောဆောက်လို့ရမှာအင်္ဂလိပ်သုံးတဲ့ဝက်တိချသားဟာကျွန်းသားလောက်တာရှည်မခံပါဘူးကျွန်းမင်ကိုဘရင်ပိုင်အဖြစ်သတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်အဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့တစ်တော့ကကျယ်ဝန်းပြီးအမှုတန်းကနေတာမို့တစ်ခိုးထုတ်မှုတွေရှိပါတယ်။အင်္ဂလိပ်တစ်တော့ဌာနဟာမြန်မာကိုကန်ထရိုက်ပေးပြီးကျွန်းသစ်ထုတ်ခိုင်းပါတယ်။မြန်မာကန်ထရိုက်ထုတ်ယူတဲ့သစ်ကိုတစ်တော့ဌာနကဥရောပသစ်ကုန်တွေကိုလေလံစနစ်နဲ့ပြန်ရောင်းပါတယ်။ဒါပေမဲ့ကန်ထရိုက်တွေဟာကျွန်းသစ်အကောင်းစားကိုအပြင်မှာရောင်းစားပြီးတတော်ဌာနကိုအញ្ញံစားသွင်းတာမျိုးမကြာခဏကြုံတွေ့ရပါတယ်အခုခေတ်အထိဒီနည်းကိုသုံးပြီးတစ်ကုံတွေကအစိုးရကိုညာစားနေတုံဖြစ်ပါတယ်ဥရောပတစ်ကုံတွေကိုကျွန်းသစ်ထုတ်ခွင့်ပါမစ်ချပေးတော့လဲတစ်ခိုးထုတ်မှုတွေဟာရက်ဆိုင်မသွားပဲတိုးပွားလာတာသာတွေ့ရပါတယ
်အင်္ဂလိပ်ကိုလိုနီအစိုးရစနစ်မှာမြန်မာအချို့နေရာရလာတော့အလွဲသုံးစားလုပ်မှုများပြားလာပါတယ်1939မှာတစ်တော်ဝင်ကြီးလုပ်တဲ့ဦးစောဟာတစ်တော်ဌာနကိုဆက်ဖက်တဲ့နေရာမှာနာမည်ကြီးပါလေ။သူတီထောင်တဲ့မျိုးချစ်ပါတီကပါတီဝင်တွေကိုတစ်တော်ဌာနမှာခန့်အပ်တာဟာအခုခေတ်စစ်ဘော်တွေနေရာယူတဲ့ပုံစံမျိုးအတိုင်းဖြစ်နေပါလေ။လက်စားလို့အလုပ်ပြုတ်သွားတဲ့တစ်တော်ဝင်တန်းဟောင်းဦးမောင်မောင်ဟာဦးစောရဲ့အတွင်းရေးအတွင်းဝင်ဖြစ်လာပါလေ။ဂျပန်ခေတ်ရောက်လာတော့ဥရောပကုမ္ပဏီတွေနေရာကိုဂျပန်ကုမ္ပဏီရောက်လာပြီးကျွန်းတစ်ကိုတင်လို့ထုတ်ယူပါတယ်လွတ်လပ်ရေးရပြီးဒေါ်လာပုံကန်တဲ့အခါအစိုးရလက်လွတ်လိုက်ရတဲ့တစ်တော်တွေရှိလာပါလေ
ဦးနုအစိုးရခင်မှာကျွန်းတစ်ကိုအစိုးရကလဝဲကြီးအုပ်ထားပြီး အခြားအသစ်ကိုသာမြန်မာအသစ်ကုန်သေးတွေလှုပ်ခွင့်ရပါတယ် KNU KN မြို့သားအစည်းအရုံးကလည်းသူ့နယ်မြေကကျွန်းသစ်ကိုထုတ်ယူရောင်းချပါတယ်ကော်တူးလီတက်တော်ဌာနဆိုတဲ့ KNU ရဲ့စင်ပြိုင်တက်တော်ဌာနကိုစာကြည့်ပေးပြီးကျွန်းသစ်ထုတ်ယူသူတွေရှိလာပါတယ်ဘုံနေဝင်းအစိုးရဟာတည်ရောင်းစားဖို့သာစိတ်အားထက်သန်တာကြောင့်နိုင်ငံတော်အသစ်လုပ်ငန်းအဖွဲ့ကြီးထွားလာပြီးတတော်ပြုစုပြိုးထောင်ရေးကိုဦးစားပေးတဲ့တတော်ဌာနဩဇာအရှိန်အဟွာကြာဆင်းလာပါတယ်1962မှာကျွန်းသစ်တန်ချိန်2သိန်းကျော်ထုတ်ယူပြီး1982မှာ4သိန်းကျော်ထုတ်ယူတာကိုကြည့်ရင်ကျွန်းသစ်ကိုစီကံမရှိအလွန်အကျွံထုတ်လုပ်ရောင်းချနေတာသိသာထင်ရှားလာပါတယ
်မဆလာအစိုးရကစ်မှာတစ်ထုတ်အင်အားစုတွေဟာမြန်မာတစ်လုံငန်းတော့မဟုတ်သူ့အောက်မှာလုတ်ခိုင်းနေတဲ့ကန်ထရိုက်အင်အားစုမှာစုပြုံနေပါလေတစ်ထုတ်ခွင့်ရတဲ့ငွေရှင်ကြေးရှင်ခရိုနီတွေဟာဒီကန်ထရိုက်အင်အားစုမှာရှိတဲ့စင်ကျွဲနဲ့တစ်တိုက်ကားတွေကိုအစမတန်ဈေးကြီးပေးပြီးငှားရမ်းကြပါလေမြမတစ်လုပ်ငန်းလက်အောက်ကကန်ထရိုက်သမားတွေဟာလုခများများပေးတဲ့ခရိုနီတစ်ကုန်တွေရှိရောက်သွားပါလေဒါကြောင့်အစိုးရပိုင်းမြမတစ်လုပ်ငန်းဟာခရိုနီပိုင်းပုဂ္ဂလိကတစ်လုပ်ငန်းကိုမပြိုင်ဆိုင်နိုင်တော့တဲ့အခြေအနေကိုရောက်သွားပါလေ1990ပြည့်လွန်နှစ်တွေမှာကော်တူလေးတစ်တော်ဌာနမှာအမှုဒဏ်900လောက်ရှိပါလေနဝတဆီအစိုးရတက်လာတဲ့အခါထိုင်းဗိုလ်ချုပ်ကြီးချာပလစ်ရောင်ရှာယူရဲ့ဆောင်ရွက်ချက်ကြောင့်ထိုင်းကုမ္ပဏီ55ခုတစ်ထုတ်ခွင့်ရသွားပါလေထိုင်းမြန်မာဒေသအခြေစိုက် KNU ခရင်အဖွဲ့ကိုတိုက်နေတဲ့နဝတစစ်စင်ရေးဟာတစ်ထုတ်လို့ရေးနဲ့ဆက်ဆက်နေပါလေထိုင်းကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးတာကို KNU ကဟန်တားမှာမဟုတ်ဘူးလို့နဝတအစိုးရကတွက်ပါလေ KNU ဟာထိုင်းတစ်ကုမ္ပဏီတွေကိုလည်းဆက်ကြီးောက်ပါလေဒါပေမဲ့ထိုင်းကုမ္ပဏီတွေကတရလွန်တစ်ခိုးထုတ်ကြလို့1993ခုနှစ်မှာတစ်ထုတ်ခွင့်ကိုလုံးဝပိတ်ပင်လိုက်ရပါတယ်ရှေ့အပတ်မှာဆက်လက်နားဆင်နိုင်ရပါလိမ့်မယ်
မြန်မာပြည်သုံးသက်ချက်အစည်းအဝေးကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့တိုင်းသတင်းတော်အစည်းအဝေးကိုထုတ်လွှင့်ပေးသွားမှာပါ။ဒီမတိုင်ခင်တော့အခုကျန်းမာရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကုကုကိုအဆုံးစီရင်တာကနေကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာကုကုကိုအဆုံးစီရင်မှုတွေပုံများလာပြီးအားလုံးပူးပေါင်းဆောင်ရွက်ဖို့အရေးကြီးနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်ကုလို့အဆုံးစီရင်မှုတွေဖြစ်လာပြီးဘလို့လျှော့ချကာကွယ်ပေးနိုင်ပါလဲ။ဒီကြောင့်တော့စိတ်ချမ်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ချမ်းမာရေးအဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာဆိုးမင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့စိတ်ချမ်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းခင်ဗျာကျွန်တော်တို့ဒီကုကိုကိုအဆုံးစီရင်ပေါ်ဆရာတော်ဖြစ်တဲ့အနေထားကမြန်မာနိုင်ငံမှာအဖြစ်များလာလားဆရာ
ဒီတန်နဲ့ပြောရင်တော့World Population Review ဆိုတာလေသူကအဲ့ WHO reference ကိုယူပြီးတော့ခန့်မှန်းထားတာပေါ့မြန်မာနိုင်ငံမှာကိုကိုကိုအဲ့လိုအဆုံးစီရင်တဲ့အဖြစ်အပျက်ကလူ3သိန်းမှ9ယောက်လောက်ရှိတယ်ပေါ့နော်ဒါက2018 2019မှာထွက်တဲ့ data အရပေါ့အဲ့ဒါကအရင် data တွေနဲ့ရှင်လိုက်လို့ရှိရင်တော့နည်းနည်းလေးတော့တက်လာတဲ့အနေအထားတော့ရှိပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်မလို့အခုလိုမြန်မာနိုင်ငံမှာပေါ့နော်ဒီကိုကိုကိုအဆုံးစီရင်တာတွေဖြစ်နေရတာလဲဆရာ
နေဖြစ်စင်ရတော့ကျွန်တော်တို့တနိုင်ငံနဲ့တော့မဟုတ်ပါတော့ဒီကမ္ဘာလုံးမှာတော့တကယ်ပြဿနာကြီးတစ်ခုဖြစ်နေတာပေါ့အဲတော့ဗမာနိုင်ငံအပါဝင်တခြားနိုင်ငံတွေမှာရောပေါ့နော်အခုကိုဆုံးစီရင်တဲ့ဖြစ်စင်ကြီးကအဓိကဖြစ်တာကတော့ဖြစ်စင်ကြီးအလုံးရဲ့90%ရာခိုင်နှုန်းလောက်ကတော့ဒီစိတ်ကျန်းမာရေးပြဿနာကြီးပေါ့အခြေခံပြီးဖြစ်တာများပါတယ်ဒါပေမဲ့တကယ်တမ်းတော့အချက်လက်တွေအများကြီးပေါ့မှာအခြေခံပြီးတော့ဖြစ်လာတဲ့ကိစ္စတွေဖြစ်ပါတယ်အဲတော့စိတ်ကျန်းမာရေးပြဿနာကြီးတဲမှာတခါအဓိကကြီးဒီစိတ်ကြယောဂပေါ့နောက်စိတ်ဖောက်ပြန်တဲ့ယောဂါတွေရဲ့အရက်နဲ့မူရည်စည်းဝါးပြဿနာတွေရှိတယ်။နောက်ကိုယ်ရည်ကိုယ်သွေးပိုင်းဆိုင်ရာအခက်အခဲပြဿနာရှိတဲ့ကိစ္စတွေ။နောက်တခြားသောစိတ်ကျန်းမာရေးပြဿနာတွေ။ပြီးရင်နာတာရှိယောဂါတွေ၊ကင်ဆာယောဂါမျိုးတို့၊ကုဖို့ခက်တာတို့၊ကုလို့မပြောင်းနိုင်တဲ့ဟာမျိုး။နောက်နာကျင်မှုဝေဒနာအရင်ခံစားရတဲ့ယောဂါမျိုးတွေဒီလိုရှိရင်ကိုယ့်ကိုယ်ဆုံးရှင်တဲ့ဖြစ်စဉ်တွေနဲ့ဆက်နွယ်တာကိုတွေ့ရပါတယ်။နောက်ကိုယ်ရည်ပိုင်းဆိုင်ရာစည်းဝါးရည်ပိုင်းဆိုင်ရာနောက်ကိုယ့်ရဲ့ကိုယ်ရည်ကိုယ်တာအခက်အခဲပြဿနာတွေပေါ်မူတည်ပြီးတော့မှဒီကိုကိုဆုံးရှင်နဲ့ဖြစ်စဉ်တွေပေါ်လာကြတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးဒီဖြစ်ရခြင်းအကြောင်းရင်းပေါ့နော်အခုလိုမျိုးစုံရှိနေတဲ့အတွက်ဘလိုမျိုးပေါ့နော်အခုလိုဒီကိုကိုကိုဆုံးရှင်တာနဲသွားအောင်လုပ်နိုင်မယ့်နေထားမျိုးရှိလဲဆရာကြီး
အကြောင်းရင်းတွေပေါ်မူ ီးတာပေါ့နော်ဒီကျွန်မတန်းမာရေးဖွဲ့ရပေါ်ဆောင်ထားတဲ့နည်းလမ်းလေးတွေရှိပါတယ်အဓိကကြတာတော့ဥဆောင်မှုလုပ်ပြီးမဲ့အခန်းကဏ္ဍပေါ့နော်ဒီကိုယ်ကိုဆုံးရှင်နေတဲ့ဖြစ်စဉ်တွေပြဿနာတွေရှိနေပြီးဖြေရှင်းမှုလိုနေပြီးအဲ့ဒါမျိုးတွေကိုဒီအဓိကတာဝန်ရှိတဲ့သူတွေကသုံးဖြတ်ချက်ချမှတ်ပြီးဖို့အဲ့တော့အဲ့မှာဘယ်သူတွေပါမလဲဆိုလို့ရှိရင်ဒီ authority figures တွေပါမယ်။နောက်ပညာရေးပိုင်းဆိုင်ရာကျွမ်းကျင်တဲ့သူတွေပါမယ်။နောက်ပုဂ္ဂလိကအခမ်းအနားနဲ့ဒီအများပြည်သူနဲ့ဆိုင်တဲ့ကဏ္ဍအဲ့ဒီမှာတာဝန်ရှိတဲ့သူတွေရဲ့ဦးပေါင်းပါဝင်မှုကနံပါတ်1အရေးကြီးဆုံးပေါ့နော်။နောက်တစ်ခုကတော့သူတို့ရဲ့ဦးဆောင်မှုပေါ်မူတည်ပြီးတော့ကျွန်တော်တို့ဒီကဏ္ဍတွေဖြည့်ရှင်းဖို့နည်းလမ်းတွေပေါ်ဆောင်ဖို့လိုမယ်။နောက်ဒီတိစံနဲ့ပတ်သက်လို့ဘာကိုညွှန်မှန်းပြီးလုပ်မှာလဲ။ဥပမာကိုယ့်ကိုယ်ဆုံးဖြည့်တဲ့ဖြစ်စဉ်ဘယ်နှစ်တည်းမှာဘယ်လောက်ဆော့ချမလဲ။နောက်အဲ့ဒီလုတ်ခဲ့တဲ့ဟာတွေဘလို့အခြေအနေရှိတယ်လဲပြန်ပြီးတော့သုံးသက်တာမျိုးတွေလုတ်ဖို့လိုမယ်အဲ့တော့ကိုယ့်ကိုယ်ဆုံးစီနဲ့ဖြစ်စဉ်ဒီဘာကြောင့်ဖြစ်တယ်လဲယောဂရေကြောင့်ဖြစ်တယ်လားဒီယောဂရေကျွန်တော်တို့ဘလို့ရှာဖွေမလဲကုသမလဲကာဝယ်ပေးမလဲဒါတွေလုတ်ဖို့လိုမယ်နောက်တစ်ခုကကိုယ့်ကိုယ်ဆုံးစီတဲ့အခါမှာအသုံးပြုတဲ့နည်းလမ်းတွေရှိတာပေါ့နော်စီဝါလုံညွန်တောက်တာတို့ဒါတွေကိုကျွန်တော်တို့ဘလို့တားဆီးမလဲနောက်ဒီမီဒီယာအသီးသီးကနေပြီးတော့တည်င်းအချက်လက်တွေတာဝန်တိတိတာဝန်ရှိရှိနဲ့ပေါ်ပြတည်င်းရေးသားထုတ်ပြန်မှုလို့ရှိရင်ကာကွယ်တားဆီးမှုနဲ့ပတ်သက်ပြီးတော့လည်းတည်င်းနေပေါ်ပြပေးမှုပြီးရင်ဒီလူငယ်ဘဝတွေကနေလူကြီးဘဝအထိဖြစ်စဉ်အသီးသီးမှာကာကွယ်တားဆီးရေလို့ဖို့ဘာလို့လုပ်မလဲဆိုလို့ရှိရင်ကျောင်းကျမ်းမာရေးမှာကျွန်တော်စိတ်ကျမ်းမာရေးဌာနရေးထည့်သွင်းလုပ်သွားမယ်နောက်တစ်ခုကပြဿနာဖြေရှင်းတဲ့နည်းလမ်းတွေထည့်သွင်းပင်ကြားရာရေးလုပ်သွားမယ်နောက်တစ်ခုကတော့လူငယ်စိတ်ကျမ်းမာရေးပြဿနာရေးပေါ့နော်စောစောစီးစီးတိဖို့စောစောစီးစီးကုသဖို့လိုအပ်တဲ့နေရာကိုလွှဲပေးဖို့ကျမ်းမာရေးဆောင်ဆောင်မှုစနစ်ကိုပြည်ပြည်ပြင်းပြင်းပေါ်ဆောင်ပေးဖို့လိုမယ်အဲ့တော့ကဏ္ဍပေါင်းစုံလက်တွဲပါဝင်ပြီးလှုပ်ဆောင်သွားမှာပဲအတင်ဒီအောင်မြင်ပါလိမ့်မယ်
ဟုတ်ကဲ့ဆရာရေနောက်တစ်ခုကတော့ဒီလူနာတွေဘက်အပိုင်းပေါ်ဆရာနော်ဘလို့လက္ခဏာမျိုးတွေနဲ့အခုလို့ဒီကိုကိုကိုအစုံစီရင်လေးရှိလဲဆရာအဲ့လိုလက္ခဏာတွေပေါ်လာရင်သတိထားဖို့ပါဆရာနော်
ဒီတယောက်ဒီကိုကိုအစုံစီရင်ဟိုတွေးတွေပေါ်လာပြီဆိုလို့ရှိရင်ဖွင့်ပြီးပြောကြတယ်တိုင်ပင်ကြတယ်သူတို့ရဲ့အပြောဆိုအပြုအမူစိတ်ခံစားချက်အပြောင်းလဲလေးပြလာရရှိတယ်ပေါ့ဥပမာဆိုလို့ရှိရင်သူမနေချင်တော့တာတော့ကိုတကူအတန်းနဲ့အထီးကံကိုလုပ်ခဲ့ချင်တာလို့ထုတ်ပြီးတော့ပြောတယ်။နောက်သူ့အတွက်ဒီလောကကြီးမှာနေထိုင်ရတာဘယ်လိုမှအဆင်မပြေတော့ဘူး။ဒါမှမဟုတ်ရှင်သူ့ဒီအားလုံးအတွက်ဝန်တော့ဝန်ဘူးလို့ဖြစ်နေပြီ။သူ့အတွက်တခြားလူမျိုးကနီးလမ်းမရှိဘူး။သူ့ပြဿနာကြီးဖြစ်ခြင်းကိုနီးလမ်းမရှိဘူး။ဒါမျိုးတွေပြောလာပြီဆိုလို့ရှင်တတိထားဖို့တော့လူမဲ။နောက်တစ်ခုကသူ့ရဲ့အပြုအမူကြီးပေါ့နော်။ဒီအရက်တူမူရဲ့ဇီဝတို့အရင်တော့မတုံးမှုတဲ့လူတွေကတုံးလာမယ်။တုံးနေတဲ့လူတွေကပို့ပြီးတော့တုံးလာမယ်။နောက်တစ်ခုကကိုယ့်ကိုယ်ဆုံးရှင်မှုနီးလမ်းတွေကိုစင်းသားတယ်ရှာတယ်ပြီးရင်လူတွေနဲ့ကျွန်တော်တို့မနေတာမျိုးဖြစ်လာတတ်တယ်တချို့တွေကကြတော့ကိုကိုကိုဒီလိုလုံးတော့မလဲဆုံးဖြတ်ပြေးနေစီလို့ချင်းဒီဖေမျိုးသားချင်းတွေကိုလိုက်ပြီးတွေ့ရလို့ပြောရဆိုတော့နှုတ်ဆက်တာမျိုးတွေရှိတတ်တယ်နောက်ကိုတန်မိုးထားတဲ့ပိုင်ဆိုင်တဲ့ပစ္စည်းလေးပလိတ်တာမျိုးတွေလုလာတယ်ပြီးရင်သူ့ရဲ့စိတ်ခံစားချက်ပေါ့နော်စိတ်သက်ကြတာတို့စိုးရင်စိတ်များလာတာတို့နောက်အရင်လုံးနေကြအလုပ်တွေကိုစိတ်ဝင်စားမှုမရှိတော့တာတို့စိတ်တူတာတို့ဒေါသကြီးတာတို့ဖြစ်လာတတ်တယ်တချို့ရကြတော့ဥမာစိတ်ကြဝေဒနာဖြစ်နေတဲ့လူတရားပေါ့နော်စိတ်သက်ကြရတယ်ဒါပေမဲ့ရုပ်တရက်ပြန်ပြီးကောင်းသွားတဲ့အနေအထားမျိုးရောက်သွားတယ်ဒါဖြစ်လို့ဆိုကိုကိုကိုဒီလိုတစ်ခုခုလုံးလိုက်တော့မှလို့ဆုံးဖြတ်လိုက်လို့ရှိရင်သူ့ရဲ့အပြုအမူတွေကရုပ်တရက်ကြောင်းလဲသွားတာမျိုးရှိတယ်အရင်အရေးကြီးအချက်ကတော့ကိုကိုကိုအဆုံးစီရင်နေဆိုတာကကိုခံစားနေရတဲ့ပြဿနာကိုဖြေရှင်းမှုအတွက်မှန်ကန်တဲ့နည်းလမ်းမဟုတ်ပါဘူးပေါ့နော်ဒါကကျွန်တော်အဓိကပြောချင်ပါတယ်အဲ့လိုဂျင်းနေချက်တွေရောက်သွားတဲ့လူတရက်ရဲ့အတွေ့အခေါ်ကြီးအပြုနဲ့အမဲနှမျိုးပဲရှိရတယ်လောကကြီးမှာသူဆက်နေမလားမနေဘူးလားဒီလိုဆုံးဖြတ်ချက်ပဲရှိတယ်ဒီကြားရကနေပြီးတော့တခြားတင့်တော်မှန်ကန်တဲ့ဘယ်နည်းလမ်းရှိမလဲဆိုတော့စဉ်းစားရကြက်နေတယ်အဲ့တော့ကို့မှာအခက်အခဲကြီးရှိလာပြီဆိုလို့ရှိရင်ကိုဖွင့်ရတိုင်ပင်လို့ရတဲ့သူတွေကြီးကိုတိုင်ပင်ပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ပတ်ဝန်းကျင်အနေနဲ့ဘယ်လိုမျိုးသူတို့ကိုဝိုင်းကူညီပေးတယ်လဲဆရာကြီ
းအခြေအနေပေါ်မူတည်တာပေါ့နော်ဒီအဓိကကတော့စိတ်ကမ်းမှရည်တနာရှိနေတယ်လို့ဖြေရင်ဒါမှမဟုတ်ရှင်ရှိနေခဲ့တယ်ဆိုလို့ရှိရင်တကြွနားလေသူတွေဒီမှာလိုအပ်တဲ့ကုသမှုတွေခံယူဖို့အတွက်ကိုတိုက်တွန်းနေပါတယ်။စိတ်ကျန်းမာရေးပြဿနာမှုလို့လူတွေအတိမခံဘူး။အဲဒါကြောင့်မို့လို့နောက်တွန့်နေတဲ့ကုသမှုမခံဘူးဆိုလို့ရှိရင်နောက်ဆက်တဲ့ပြဿနာပေါ်လာတယ်။ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဖြေးမှအကူအညီပြီးတော့လိုအပ်တဲ့ကုသမှုတွေရဖို့အတွက်လုပ်ပေးတဲ့။နောက်ကူနေတော့တဲ့အခက်အခဲတွေပါဆိုလို့ရှိရင်လည်းသူ့ကိုဒေချာခနားနေတဲ့ပံ့ပိုးမှုတွေပေးမယ်။နောက်လူကျောက်ကကိုယ့်ကိုအဲ့လိုမျိုးကတလောလို့ပို့ပြီးအနေထားရှိနေပြီဆိုရင်သူ့ကိုဖြောင်းမြပေးတာလို့ဒါစီပေးတာလို့ကျမ်းမာရေးစောင့်ရှောက်မှုမရအောင်ခေါ်သွားပေးတာလို့ကိုလိုတဲ့အကူအညီပေးတာလို့အဲ့လိုမျိုးဖြေးမှပြီးအကူအညီပေးမယ်ဆိုလို့ရှင်တော့အတိုင်းအတာတစ်ခုဒီဒါစီပေးနိုင်ပါ
တယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
သရချင်းနေခုနားဆင်ခဲ့တာကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေးကဏ္ဍဖြစ်ပါတယ် VOA ကနေကြာသပတေးနေ့ညပိုင်း အစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါတော့ဂျာတာဝရီနေ့ညအတွက်နောက်ဆုံးကြံရှိနေတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးသွားမှာပါဒါကတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ FIBA ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ကကြေးရွာတွေမှာမြန်မာစစ်တပ်ကရဟတ်ရင်တွေနဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေနေရက်ကနေတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်လာရှိုးမြို့ပေါ်လက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်နဲ့ RCSS အပါအဝင်အပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့စေပွဲနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြေပုံမြို့နယ်မှာမြန်မာစစ်တပ်ကနိုဝင်ဘာလ18ရက်နေ့19ရက်နေ့တွေမှာရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်စိတ်နဲ့နေရာကနေတိမ်းရှောင်နေရပါတယ်နိုဝင်ဘာလ19ရက်မနက်17နာရီခန့်မှာမြေပုံမြို့နယ်ရောချောင်းနဲ့ဂျင်းချောင်းတွေမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ရဟတ်ရင်နစည်းနဲ့လာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးရဟတ်ရင်တွေကိုအနီးအနားကကြေးရွာသားတွေကမြင်တွေ့နေရတယ်လို့လည်းဒေသခံတွေကပြောပါတယ်အလားတူနိုဝင်ဘာလ18ရက်နေ့ကလည်းမြေပုံမြို့နယ်ကမ်းတာယာကြေးရွာအနီးမှာရခိုင်တပ်မတော်အေအေနဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အတွက်ကြေးရွာအပေါ်ကနေရဟတ်ရင်တွေနဲ့တောက်ပတူနှစ်ကြောက်ဆတဲ့နေရာတွေကိုပစ်ခတ်ခဲ့ပါတယ်အခုလိုအစိုးရစစ်တပ်ကရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်နေတဲ့အတွက်ကျွန်းတာယာကြေးရွာသားတထောင်ကျော်ဟာကြီးခေါင်းမိုးတီးနှစ်တောင်ပင်ကျက်နဲ့မြေပုံမြို့တွေမှာတွားရောက်ခိုလုံနေကြရပါတယ်
ရှမ်းပြည်နယ်လာရှိုးမြို့အရှိမျောက်ပိုင်းတန်းစစ်သနာချုပ်အနီးလေရင်ခွင်းနားနဲ့လူနေရပ်ကွက်တွေမှာရှော့တိုက်တုံးပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။နိုဝင်ဘာလ16ရက်နေ့ကဖြစ်ပွားခဲ့တာပါ။အဲ့ဒီနေ့မနေ့ပိုင်းမှာမျောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့လို့ယူဆရတဲ့လက်နက်ကန်ဖွဲ့ကလာရှိုးမြို့စင်တောင်ဦးပိုင်းဘက်ကနေပြီးရှော့တိုက်တုံး၅လုံးထက်မနည်းပြစ်ခတ်ရမှာလေရင်ခွင်းနီးအမှတ်626ထောက်ပို့တန်းနီးနဲ့အမှတ်9ရပ်ကွက်တွင်မှာလူနေအိမ်တွေကိုထိမှန်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာလာရှိုးမြို့ခံတူလူနေအိမ်တွေနဲ့ကားတွေထိမှန်ပျက်စီးခဲ့ပါတယ်။ဒီလိုမျိုးတိုက်ခိုက်မှုဟာလာရှိုးမြို့တွင်းမှာပထမဆုံးအကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်လိုက်တဲ့ရွှေ့ပြောင်းနေထိုင်သူများမဲပေးပိုင်ခွင့်ကန့်တတ်ချက်ဟာဌာနေဒေသခံတိုင်းရင်းသားများအတွက်ရတင်ရထိုက်တဲ့အခွင့်အရေးတွေကိုဆုံးရှုံးစေနိုင်တယ်လို့ကချင်ပြည်နယ်အတွင်းရွေးကောက်ပွဲဝင်ကြမဲ့ဌာနေတိုင်းရင်းသားပါတီတချို့ကပြောဆိုလိုက်ပါတယ်။ရက်90ပဲဖြစ်ဖြစ်ရက်ပေါင်း180ပဲဖြစ်ဖြစ်ဒါကိုလက်မခံနိုင်ကြောင်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲစနစ်ဟာမြို့နယ်ကိုအခြေခံပြီးလှုပ်တာဖြစ်ကြောင်းဒေသခံတွေနိုင်ငံရေးလွတ်လပ်စွာဆုံးဖြတ်ခွင့်ကိုတခြားဒေသကလူတွေကလာပြီးဆုံးဖြတ်တာဟာဤစနစ်မကျကြောင်းကချင်အမျိုးသားကွန်ဂရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ကွန်လာကပြောပါတယ်ကချင်ပြည်နယ်မှာရွှေ့ပြောင်းလုပ်သားများနဲ့ယာယီရွှေ့ပြောင်းနေထိုင်သူတွေဖက်ကန်ဒေတာကြောက်စင်းတူးဖော်ရေးလုပ်ငန်းမှာ3သိန်းခန့်တစ်ရှူးငပြောစီမံကိန်းမှာ2သိန်းခန့်လန်တရာဆက်လုပ်ရေးစီမံကိန်းမှာ1000ကနန်းခန့်ရှိနေတယ်လို့ကချင်ပါတီတွေကဆိုပါတယ်
ချင်းမြင့်နဲ့သွန်ဆန်မြို့နဲ့ဟန်ချင်းချေးရွာအုပ်စုဒရီဗဆန်ချေးရွာမှာတာဝန်ထမ်းဆောင်နေတဲ့မူလတန်းကျောင်းဆရာမတူကိုအိန္ဒိယနိုင်ငံမဏိပူရပြည်နယ်ကကတဲလူမျိုးသူကနိုဝင်ဘာလ18ရက်နေ့ညကတနက်နဲ့ပြစ်ခတ်လို့တိတ်ဆုံးခဲ့ပါတယ်ဒရီဗဆန်ချေးရွာမှာတာဝန်ကျတဲ့မူလတန်းပြဆရာမအသက်28နှစ်အရွယ်မှတ်တိန်လုံးမှန်ဟာနိုဝင်ဘာလ18ရက်နေ့ည9နာရီခွဲခန့်မှာအဲ့ဒီချေးရွာမှာနေထိုင်တဲ့ကတဲလူမျိုးဗီနော့ဆိုသူကပြစ်ခတ်ခဲ့တာဖြစ်တယ်လို့ဟိုင်ဂျင်းချေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးကန်စင်ကပြောပါတယ်ချင်းမြင့်နဲ့သွန်ဆန်မြို့နယ်ဟိုင်ဂျင်းချေးရွာအုပ်စုဟာအိန္ဒိယနိုင်ငံကကတဲတပုံတွေခြေကုပ်ယူထားတဲ့ဒေသဖြစ်ပြီးကတဲလူမျိုးတော်တော်များများဟာချင်းမျိုးသမီးတွေနဲ့လည်းအိမ်ဆောင်ပြုနေထိုင်ကြပါတယ်
လာမယ့်83ချိန်မြောက်မွန်အမျိုးရနေ့ဗဟိုကိုမွန်ပြည်နယ်မြို့တော်မော်လမြိုင်မြို့မှာကျင်းပသွားမှာဖြစ်ပြီးအထိမ်းအမှတ်မြေဆိုင်ပိုစတာမှာမော်လမြိုင်မြို့သမိုင်းကျောင်းကိုထက်တွင်းဖော်ပြသွားမယ်လို့ကျင်းပရေးကော်မတီထံကနေသိရပါဗျ။အခမ်းအနားကိုတခြားနေ့တွင်နဲ့မတူတမူထူးခြားအောင်လူထုချီတက်ပွဲပင်ခရစစ်ကျောင်းတွေအပါအဝင်ညဘက်တွင်မှာမွန်ရင်ကျေးမှုအစိုးကမွန်ရင်ကျေးမှုအလမဲ့ရွေးပွဲအစိုးကပြိုင်ပွဲတွေ K ဖြစ်ပေါ်တေဂီတာဖြောဖြေးရေးတွေပါဝင်တဲ့အတွက်ကွင်းပြင်းနေရအခြေဝန်လိုအပ်ချက်အရလလောဆယ်မော်လမြိုင်မြို့ဘယ်နေရာမှာကျင်းပမယ်ဆိုတာကိုတော့မဆုံးဖြတ်ရသေးပါဘူးတဘို့ရဲလပြစ်ကျော်တရက်နေ့ကိုမွန်မျိုးရာနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုဝင်ဘာလ19ရက်နေ့နဲ့20ရက်နေ့မှာအစိုးရကိုယ်စားလှယ်တွင်ね RCSS နဲ့တကြိမ်အပြည့်အတိုင်းသာလက်နက်ကင်အဖွဲ့10ဖွဲ့နဲ့တကြိမ်ထိုင်းနိုင်ငံချင်းမိုင်မြို့မှာတွဲဆောင်ခဲ့ပါတယ်တွဲဆောင်ပွဲမှာတစ်ဆုနေတဲ့ငင်းချင်ရေနှစ်ဆက်တရာစုပင်လုံညီလာခံကျင်းပနိုင်ရေးအပြင်တခြားအခြေခံပြဿနာအများပြားကိုလည်းဆွေးနွေးနိုင်ခဲ့တယ်လို့သ
SS ဥက္ကဋ္ဌကြီးရဲ့ NCA လေးနှစ်ပြည့်ခရီးစဉ်အစီအမပြေမှုအတွက်ပါဆွေးနွေးနိုင်ခဲ့ပြီးဆွေးနွေးမှုတွေဟာကောင်းမွန်တဲ့ရလဒ်တွေဖြစ်ကြောင်းအစိုးရကိုယ်စားလှယ်ရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောပါတယ
်။ဟုတ်တယ်အခုကျွန်တော်တို့ဒီလာတဲ့ delegation ကအစိုးရတက်မတော်ဦးပေါင်းပြီးလာတာဖြစ်တယ်နော်။ဘလို့ရှစ်ဆက်သွားမယ်ပုံမှာကျွန်တော်တို့ဟိုပုံအားဖြင့်နားလည်မှုတွေဟိုခံယူချက်တွေတူတယ်။အားလုံးစိုးရိမ်နေတဲ့လူမျိုးကျွန်တော်တို့နဲ့အစိုးရနဲ့အားစည်းစက်ကြားမှာအကြောင်းကြောင်းကြောင်းပေါ့နော်။ဟိုအစည်းအဝေးဥက္ကဋ္ဌကြီးခီးစဉ်အဆင်မပြေတော့ဖြစ်ခဲ့တော့ညာလဲအခုနှစ်ဖက်လုံးကတကယ်ကိုဟိုပုံမလင်းလင်းဆွေးနွေးတယ်။ဒီဟာတွေကကျွန်တော်တို့ပြောရရင်တော့ငင်းငင်းကြီးလုပ်ငန်းစီကိုတကြီးမှမှသွားထိကြိုက်တဲ့အဖြစ်ပြက်တွေဖြစ်တယ်ပေါ့နော်။ဖြစ်တော့အချိအချိတိုင်းပဲဟိုပြောကြဆိုကြတဲ့အပေါ်မှာနားလည်မှုလည်းပို့ပြီးတော့များညစ်တယ်ညစ်တက်လာတယ်လို့မြင်တယ်။အဲ့တော့နောက်မှဟိုဒီလာမျိုးမဖြစ်အောင်ပေါ့နော်။ဟိုနှုတ်နှစ်ဖက်လှုပ်ဆောင်သွားမဲ့အပေါ်မှာလည်းကျွန်တော်သဘောထားတွေရက်တိကျတွေတူပါတယ်။တူတော့ပြောရရင်တော့ဘုလုံးဝကိုအပြည့်သဘောဆောင်တဲ့ခီးစဉ်ဖြစ်တယ်။ခေါင်းပေါ်နဲ့ရလက်တွေရလာတဲ့တွစ်ဆုံမှုဖြစ်တယ်လို့ကျွန်တော်တို့မြင်ပါ
RCSS နဲ့အစိုးရတပ်မတော်ကိုယ်စားလှယ်တွေ့ဆုံပွဲမှာ RCSS ဘက်ကဥက္ကဋ္ဌကြီးပေါ်ချုပ်ကြီးရဲ့စကားတော့တက်ရောက်နိုင်ခြင်းမရှိခဲ့ပေမဲ့အစည်းအဝေးကိုစတင်ဆောင်ပေးပို့ခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်ငင်ကအခုလိုပြောပါတယ်
ဒီငင်းငင်းဖြစ်စဉ်ပေါ်မှာကျွန်တော်တို့ RCSS တဘောနာတူလို့ရှိပါတယ်။ငကူကအလုပ်ဖောက်တွေညှိနှိုင်းထားတဲ့အတိုင်းပဲကျွန်တော်တို့ဆက်သွားဖို့ရှိတယ်။အဲ့ဒါပါပါ။နောက်တစ်ခုကလည်းယုံကြည်မှုဒီဆောက်ရေးကိစ္စအရေးကြီးတယ်ဆက်ပြီးအဲ့မှာလည်း highlight လုပ်တာပေါ့နော်။တခြားနောက်ပြီးတော့ဒီ NCA မှာအပေါ်မှာထားရှိတဲ့ RCSS commitment ပေါ့။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းဖြစ်တဲ့အလျောက်ဒီ NCA မှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းပဲကျွန်တော်တို့ကတော့ဟိုဂျူပန်လိုက်နာလှုပ်ဆောင်သွားပါမယ်ဆိုတဲ့ရှိတယ်ဆိုတဲ့အကြောင်းကိုဒီကဒီတင်းစကားပါလိုက်တဲ့အနေထားဖြစ်ပါတယ
် NCAS EAOS နဲ့တွေ့ဆုံရမှာလဲအချင်းချင်းကြားယုံကြည်မှုအတွက်ဆွေးနွေးနိုင်ခဲ့ကြပြီးရှေ့တစ်ဆင့်တက်ဖို့အတွက်အားလုံးကျေနပ်ခဲ့ရကြောင်း JICM ကျင်းပဖို့ရက်တွေရွေးချယ်နိုင်ခဲ့ပြီး PPSD အစည်းအဝေးမှာတင်ပြဆွေးနွေးသွားမှာဖြစ်ကြောင်း EAO ဘက်ကပြောရေးဆိုခွင့်ရှိသူ NMSP ရဲ့ငြိမ်းချမ်းရေးဦးဆောင်ကိုယ်စားလှယ်နိုင်အောင်ငေးကပြောပါတယ် UPC ခေါ်21ရာစုပင်လုံညီလာခံခေါ်ပြည်တော်စုငိမ့်ချိုင်းညီလာခံကျင်းပဖို့ရက်ကိုတော့မတ်လလောက်မှာကျင်းပဖို့အစိုးရဘက်ကအကြံဖြင့်အဆိုပြုထားပြီးဖြစ်ကြောင်းဦးစော်ထေးကပြောပါတယ်နိုဝင်ဘာလ19နဲ့20ရက်နေ့တွင်မှာပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာအစိုးရဘက်ကဒေါက်တာတင်မျိုးဝင်ဦးဆောင်တဲ့အဖွဲ့နဲ့တိုင်းနာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတက်ရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်
ဆက်ပြီးတော့နှစ်ဖက်လက်နက်ကင်တက်တွေအနေနဲ့တိုက်ပွဲအတွင်းမှာဒေသခံပြည်သူတွေကိုဥတီတိုက်ခိုက်မှုတွေကနေရှောင်ရှားပေးဖို့နဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ရှမ်းမြောက်ဒေသခံတွေကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုအမိကနေစူးစီးထားပြီးနိုင်ငံဝင်ကနေတင်ဆက်ထားပါတယ်
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုမရှိအောင်လှုပ်ဆောင်ဖို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခန့်ဒေသခံတူဖြစ်တဲ့မိုင်မိုင်ကပြောပါတယ
်အကြီးစားတော့ပြည်သူအရက်သားပြည်သူတွေကိုထိခိုက်မှုမရှိအောင်လုပ်ပါပြီးရင်နောက်တစ်ခုကဘာလဲဆိုတော့ငင်းချမ်းနဲ့နီးနဲ့အမြန်ဆုံးနီးလန့်ရှာအမြန်ဆုံးပြန်ပြီးမှတွေ့ဆုံပြီးမှငင်းချမ်းရေးကိုပြန်ပြီးမှတွေ့ဆုံပြီးမှစစ်ပွဲတွေရက်တက်ဖို့အတွက်ပေါ့နော်အဲအဲ့ဒါကိုကျမတို့ကတောက်လျှောက်တောင်းဆိုနေတာပေါ့
နိုဝင်ဘာလ17ရက်နေ့ကစလို့ဒီကနေ့ချိန်ထိလက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဆိုးသလိုပြန်လည်ဖြစ်ပွားလာနေပါတယ်လက်ရှိစီရေးပဋိပက္ခတွင်ဒေသခံပြည်သူတွေကိုလက်နက်ကန်ဖွဲ့စည်းတွေကဖမ်းဆီးထိန်းသိမ်းခြင်းတွေလည်းရှိနေတယ်လို့တောင်မျိုးသမီးဖွဲ့စည်း TWO ကလူ희ချီ15ကဆိုပါတယ
်ဒီလူငယ်တို့ဒီပြည်သူတွေကဘာမှမဆက်ဆိုင်ဘူးလက်နက်ကန်တွေနဲ့လည်းလက်နက်ကန်လည်းမဟုတ်ဘူးလို့ဒီကပါမန်ပြည်သူရှိနေတဲ့ပေါ်မှာကသူမျိုးဥတည်ပြီးတော့ဖမ်းတာတို့ဒီဘယ်ဝါလန်တဝက်မှာရောဒီပြီးသွားနေတဲ့ချိန်မှာဖမ်းမိတဲ့ပုံစံမျိုးကိုကျွန်တော်တို့ကအရင်လှုပ်ချင်းတယ်ဒီလိုသူ့ကိုဥတည်တက်ခဲ့တဲ့ပုံစံမျိုးလိုပဲကျွန်တော်တို့အုံတက်လို့ရတယ်
2019ခုနှစ်နိုဝင်ဘာလထိလက်နက်ကန်ဖွဲ့စည်းတွေကဖမ်းဆီးထိန်းသိမ်းထားတဲ့ဥယျာဉ်20ကျော်လောက်ရှိနေပြီးတရင်မရရှိပဲအစနပ်ပျောက်သွားတဲ့သူတွေလည်းရှိနေတယ်လို့ TWO ကဆိုပါတယ်တ တိုက်ပွဲတွေကြောင့်ကျေးရွာတွင်လက်နက်ကြီးတွေကြားရပောက်ကွဲခဲ့တဲ့အတွက်နေအိမ်တွေပျက်စီးခြင်းဒေသခံတွေထိခိုက်တန်ရာရရှိခြင်းနဲ့စစ်ဘေးရှောင်နေတဲ့ထွက်ပြေးတန်းရှောင်နေရတာကြောင့်အဲ့ဒီလိုလှုပ်ဆောင်မှုတွေကိုနှစ်ဖက်ဖွဲ့စည်းတွေအနေနဲ့အများဆုံးရတာပေးဖို့ရှမ်းမြောက်ဒေသခြေဆိုင်အရက်ဖက်ဖွဲ့စည်း90ကျော်ကနေနိုဝင်ဘာလ16ရက်နေ့ကတောင်းဆိုလိုက်ခြင်းဖြစ်ပါတယ်
နိုဝင်ဘာလ3ရက်နေ့ကနေ16ရက်နေ့ထိတမရုံနဲ့တမ်းပလောင်မြူရာလူမျိုးရေးတမရုံတို့ကြားတိုက်ပွဲအကြိမ်ကြီး30ကျော်ဖြစ်ပွားခဲ့ပြီးစစ်ဘေးရှောင်တွေကလည်းတထောင်ကျော်ရှိနေပြီလို့ရှမ်းမြောက်ဒေသခံတွေနဲ့အရက်ဖက်ဖွဲ့စည်းတွေကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရပါပါရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်ကကျေးရွာတွေမှာမြန်မာစစ်တပ်ကရဟတ်ယာဉ်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အတွက်ဒေသခံတွေနေရာကနေတင်းရှောင်နေရပါတယ်။ရှမ်းပြည်နယ်လာရှိုးမြို့ပေါ်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်အနီးလေရင်ကွင်းအနားနဲ့လူနေရပ်ခွက်တွေမှာအမြင်မသိအဖွဲ့ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ဒေသခံတအူးနဲ့နေအိမ်ထိခိုက်မှုတွေရှိခဲ့ပါတယ်။
တော်ရရှင်ရဲ့အခုနားဆင်ခဲ့ကြတာကတော့ဗီအန်အိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီပါ။တော်ရရှင်ရဲ့အခုနားဆင်ခဲ့ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းကနေခြားသတင်းနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ25 32 52တို့ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းတန်တဲ့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက် ဆာမျက်နှာမှာ လွယ်တကူပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် တော်တော်ရှင်နေနေ VOA ကို internet ကနေဝေဖန်အကြံပေးစာတွေ ပို့ချင်လဲ တည်တဲ့ချင်းတောင်းနေတယ်ဆိုရင်တော့ကျွန်တော်တို့ကို email ကနေလည်းဆက်သွယ်နိုင်ပါတယ် ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က 1233 382 554 ဖြစ်ပါတယ်ဒါမှမဟုတ်စာတိုက်ကနေစာရေးသားပို့ချင်တယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ဘိုးစာတိုက်ကြည့်ရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားပို့နိုင်ပါတယ်ခင်ဗျာ
ကူရဒရင်ချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြေညာပြီးမှဖြစ်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျောင်းဝင်နောက်ဆက်ခဲ့တာရုရှားမှုပဲယူကရိန်းသာဖြစ်တယ်ဆိုပြီးပြောဆိုနေရတဲ့ရာစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုမှုသာဖြစ်တဲ့အကြောင်းသမ္မတတော်နယ်ထရန့်ပေါ်အရေးယူသင့်မသင့်စုံစမ်းနေတဲ့လွှတ်တော်ကြားနာပွဲမှာအင်ပီရိုအမျိုးသားလူညွတ်ရရှိဟောင်းကပြောဆိုလိုက်ပါတ
Donald Trump ရဲ့ပြောဆိုချက်နဲ့ဆန့်ကျင်တဲ့သဘောထားကိုအင်ဂျီရောအချံပေးရရှိအောင် Fiona Hay ကဒီကနေ့လွှတ်တော်ကျမ်းစာပွဲအတွင်းမှာပြောဆိုလိုက်တာပါ American ပြည်အောင်စုအတလန်မြို့တာမြို့မှာမနေ့တုန်းကကျင်းပခဲ့တဲ့ Democratic Party အတွက်တမန်လောင်းဖြစ်ရွေးချယ်ခံမှုကြိုးပမ်းနေသူတွေရဲ့စကားစစ်ထိုးပွဲအတွင်းတမန် Trump ပေါ်တရားစွဲသင့်မသင့်ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်တမန် Trump ကတော့သူ့နိုင်ငံရေးအကျိုးအမြတ်အတွက် Ukraine ပေါ်ဖိအားပေးခဲ့သလားဆိုတာစုံစမ်းမှုတွေပေါ်ကိုယ်စားလှယ်အားလုံးကထောက်ခံတဲ့အကြောင်းလဲတညီတညွတ်ထဲပြောဆိုခဲ့ကြတာပါယူရနိုင်ငံဘက်ကမြို့တော်မှာစူရဆန့်ကျင်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအတိတ်ကယုံတွေကြောင့်အခုနောက်ဆုံးလူနုဦးတက်မနဲ့တည်ဆုံသွားပါတယ်မြို့တော်မှာရှိတဲ့ဆန္ဒတရားမှာဆန္ဒပြသူတွေကိုလူစုခွဲဖို့လုံနေရဲကမြေရီယူဘုံတွေနဲ့ပြစ်ခတ်ရတာကဆန္ဒပြသူ၂ယောက်တည်ဆုံသွားတာဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောဆိုခဲ့တာပါကြည်လင်းတဲ့လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအထူးကုလသမဂ္ဂခရစ်စတင်ရှာနာဘာဂနာကတိုက်တွန်းလိုက်ပါတယ်မြန်မာဆူရနဲ့တပ်မတော်အရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးအတိုင်းအဝိုင်းအရက်ဖက်လူမှုဖွဲ့စည်းရေးဖြင့်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ21ရက်နေ့ခီးစဉ်အဆုံးသတ်ချိန်မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလိုတိုက်တွန်းခဲ့တာပါ
တဲ့ရင်ကြီးညုတ်ကိုကိုအောင်လုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dexter Wonderick ဖြစ်ပါတယ် VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိ line number 15 32 51နဲ့ line number 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America,
Washington.